Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။ဇန်နဝါရီလ18ရက်နေ့အင်္ဂါနေ့ညပိုင်းဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ10:00ထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ19 25နဲ့30နှစ်တို့အပြင်လိုင်းမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ရသလိုဗီဒီယိုမြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါပါခင်ဗျာ။အဲ့ပြေးတော့ပါခင်ဗျာ
ပြေးချက်ကမြန်မာအများဆုံးကြော်လို့နိုင
်ကြပါစီဗျာကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်ဖို့ထိုင်းဝန်ကြီးချုပ်ကကတိပေးလိုက်ပါတယ်ဇာပြားနိုင်ငံဟာနိုင်ငံတကာအသိုက်အဝန်းကိုကတိကဝတ်ပြုထားတဲ့အတိုင်းမြန်မာစစ်တပ်ကိုလက်နက်ရောင်းချခြင်းရှိရှိဘာမာကမ်ပိန်း for UK အဖွဲ့ကမေးခွန်းထုတ်လိုက်ပါတယ်ပြည်ထောင်နိုင်ငံကဘူတာနိုင်ငံနယ်စပ်မှာကျေးရွာတည်ဆောက်နေတာနဲ့လူသစ်တွေရွှေ့ပြောင်းနေထိုင်လာတာကြောင့်နယ်မြေပိုင်ဆိုင်မှုအငင်းပွားတဲ့ကိစ္စတွေဖြစ်ပေါ်နေပါတယ်။အဒီလိုသတင်းတွေနဲ့အတူတခြားသတင်းတွေကိုအစီအစဉ်မှုကိုစောဝင်လိုက်တယ်ကျွန်တော်တမောင်သန်းတို့ကတင်ဆက်ပေးကြမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ဒီကနေ့တော်ရရှင်တို့နားဆင်ကြမယ့်အထဲမှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူရခိုင်ပြည်နယ်အတွင်းစစ်ကောင်စီတပ်တွေဝင်ထွက်သွားလာမှုပုံများလာနေတဲ့သတင်းမှာတော
့မြို့လေးတွေမှာရောက်လာတဲ့တချို့ဒီလက်စုံလက်ကွာတွေမှာနေရယူတာတို့ပါတို့ကျွန်တော်တို့ဒါလေးတွေတွေ့တယ်တော်မနေရဆိုနည်းနည်းပြည်သူကြားထဲမှာလည်းတော်တော်ဆိုးရ
ရခိုင်ဒေသကနေလုံခြုံရေးဆိုးရရတဲ့အခြေအနေကိုပြောပြသွားတာပါဒီအကြောင်းပြေဆုံးပြင်းစစ်ကောင်စီကငြင်းငြိမ်းရေးကန့်လန့်လာတဲ့အပေါ် RCSS ချမ်းလက်နက်ကိုင်အဖွဲ့ကကြိုဆိုလိုက်တာမုံရမျိုးနယ်တွင်ကကြေးရတရာကိုစစ်ကောင်စီတပ်တွေဝင်ရောက်ဖမ်းဆီးတပ်ဖြတ်လို့လူလေးဦးတေဆုံးခဲ့တာမြစ်ကြီးနားမြို့က CDM မြေထားဝန်ထမ်းတွေနေရရွှေ့ပြောင်းခန့်ခန့်နေရတာစတဲ့သတင်းပို့ပို့ချက်တွေကိုနားဆင်ကြရပါမယ်နောက်ပိုင်းအပတ်စဉ်ကဏ္ဍတွေမှာတော့ကဘာတလောခီးသွောအစင်စီနဲ့အင်္ဂါညစကဝိုင်းအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါဒါတွေမတင်ဆက်ခင်အခုအရင်ဆုံးတော့အင်္ဂါညအတွက်နောက်ဆုံးရသတင်းတွေကိုဥတ္တမောင်တန်းနဲ့အတူကျွန်တော်ဇော်ဝင်လိုင်းကတင်ပြပေးသွားပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခကြောင့်ဖြစ်ပေါ်လာတဲ့စာနာမှုဆိုင်ရာအခက်အခဲတွေပြည်လည်ရေးအတွက်ကုလသမဂ္ဂတွေ့မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်ဖို့ဝန်ကြီးချုပ်ဗိုလ်ချုပ်ကြီးပရယုတ်ချန်တိုအချားကကလေးပြုလိုက်တဲ့အကြောင်းထိုင်းဆွေကပြောခွင့်ရပုဂ္ဂိုလ်တနခွန်ဝန်ဘွန်ကွန်ချနာရဲ့ပြောဆိုချက်ကိုကိုကပြီးဘန်ကောက်ပို့သတင်းစာကဒီကနေ့ရေးသားထားပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုရီဟေဆာဟာမနေ့ကထိုင်းနိုင်ငံကိုသွားရောက်ပြီးဝန်ကြီးချုပ်ပရယုတ်ချန်ဟိုချားနဲ့အစိုးရအိမ်တော်မှာတွေ့ဆုံခဲ့ရမှာမြန်မာနိုင်ငံမှာငြိမ်းချမ်းရေးပေါ်ထွန်းလာရေးအတွက်ထိုင်းနိုင်ငံရဲ့ကြိုးပမ်းမှုကိုကုလသမဂ္ဂအထူးကိုယ်စားလှယ်ကချီးကျူးပြောကြားခဲ့တယ်လို့မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့အခက်အခဲတွေအဆုံးသတ်ရေးအတွက်အာဆီယံမူအောင်၅ချက်အကောင့်ထယ်ဖို့ရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။အာဆီယံနဲ့ကုလသမဂ္ဂတို့ပါဝင်တဲ့အပြန်အလှန်ပူးပေါင်းဆောင်ရွက်မှုနဲ့အညီမြန်မာနိုင်ငံအတွက်ရေရှည်တည်တံ့တဲ့ရလဒ်ထွက်ပေါ်လာဖို့ဗိုလ်ချုပ်ကြီးပရယုတ်အနေနဲ့ဆောင်ရွက်သွားမှာဖြစ်ကြောင်းထိုင်းဆိုရပြောခွင့်ရပုဂ္ဂိုလ်တနခွန်ကပြောကြားပါတယ်။ COVID-19 ကာယောဂါကာလဖြစ်နေတဲ့အတွက်မြန်မာနိုင်ငံကထွက်ပြေးလာကြတဲ့ဒုက္ခသည်တွေအတွက်စာနိုင်မှုဆိုင်ရာအကူအညီတွေပေးနိုင်ရည်တည်ကြနေရတတ်မှတ်ပေးထားကြောင်းလဲထိုင်းဆွေရပြောခွင့်ရပုဂ္ဂိုလ်တနခွန်ကပြောကြပါတယ်ဘေးဒုက္ခရောက်နေသူတွေကိုချက်ချင်းအကူအညီပေးဖို့နဲ့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေကနေနယ်စပ်ဒေသတွေမှာပုံမဆိုးရွားတဲ့အခြေအနေတွေဖြစ်မလာအောင်ထိမ့်သိမ့်ကာကွယ်ပေးကြဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကထိုင်းဆွေရကိုတောင်းဆိုခဲ့ပါတယ်
ဆာဗီယာနိုင်ငံဟာနိုင်ငံတကာအတိုက်အဝန်းကိုကတိကဝတ်ပြုထားတဲ့အတိုင်းမြန်မာစစ်တပ်ကိုလက်နက်ရောင်းချခြင်းရှိမရှိဘာမာကမ်ပိန်း for UK အဖွဲ့ကမေးခွန်းထုတ်လိုက်ပါတယ်မြန်မာစစ်တပ်ကိုဆာဗီယာကလက်နက်ရောင်းချနေသလားလို့ခေါင်းစဉ်ပေးထားတဲ့မူဝါဒဆိုင်ရာစာရန်တစောင်မှာအဲ့ဒီလိုမေးလိုက်တာပါမြန်မာနိုင်ငံအပေါ်ဥရောပသမဂ္ဂရဲ့သဘောထားကြေညာချက်ကိုလည်းဆာဗီယာနိုင်ငံကလက်မှတ်ရေးထိုးထားသလိုမြန်မာစစ်တပ်ကိုလက်နက်မထောက်ပံ့မယောင်းချရေးကုလသမဂ္ဂအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်ကိုလည်း2021ခုနှစ်ဇွန်လမှာထောက်ခံခဲ့ပါတယ်။ဒါပေမဲ့2015ခုနှစ်မှာမြန်မာစစ်တပ်နဲ့ကာကွယ်ရေးဆိုင်ရာသဘောတူညီချက်ကိုလည်းချုပ်ဆိုခဲ့ပါတယ်။2021ခုနှစ်အောက်တိုဘာလမှာကျင်းပခဲ့တဲ့ဗမ်လိုက်လှုပ်ရှားမှုထိပ်သီးညီလာခံကိုတက်ရောက်ဖို့လဲစစ်ကောင်စီအစိုးရကိုဆာဗီယာကအတိအမှတ်ပြုဖိတ်ကြားခဲ့ပါတယ်လို့မူဝါဒစာရမှာထောက်ပြထားပါတယ်။စစ်တပ်ကိုလက်နက်ရောင်းချဖို့ဂျာလူကစူးစမ်းခဲ့တာမှာဆာဗီယာကိုဖော်ပြခဲ့တဲ့အထောက်အထားတွေကိုလည်းစာရမှာတင်ပြထားပါတယ်။အခုထိတော့စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်တာတွေရပ်ဆိုင်ထားကြောင်းဆာဗီယာကလူသိရှင်ကြားမထုတ်ပြန်သေးပါဘူး။ဆာဗီယာဟာယူဂိုစလဗ်နိုင်ငံရဲ့အစိတ်အပိုင်းအနေနဲ့မြန်မာစစ်တပ်နဲ့1950ခုနှစ်တည်းအတွင်းကစာပြီးဆက်ဆံရေးရှိကြတာပါပိုဂျိုကြီးနေဝင်လက်ထက်ကလည်းစစ်တပ်ကိုချက်လျင်နဲ့လက်နက်ကြီးတွေအပါအဝင်စစ်လက်နက်ပစ္စည်းတွေကိုရောင်းချခဲ့ပါတယ်ခင်ဗျာ
တရုတ်နိုင်ငံကဘူတာနိုင်ငံနဲ့စပ်မှာချေးရွာသစ်တွေတိစောက်တာနဲ့ရွှေပြောင်းနေထိုင်မှုအသစ်တွေပြေလည်လာနေတာကြောင့်နယ်မြေပိုင်ဆိုင်မှုအငြင်းပွားတဲ့ကိစ္စတွေဖြစ်ပေါ်နေပါတယ်။ဘူတာနိုင်ငံဟာတရုတ်နဲ့အိန္ဒိယနှစ်နိုင်ငံကြားမှာရှိနေတဲ့နိုင်ငံငယ်လေးဖြစ်ပါတယ်။အိန္ဒိယနဲ့တရုတ်နယ်စပ်မှာလိုပဲဘူတာနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ကီလိုမီတာ489ကီလိုရှည်လျားတဲ့ဒေသတစ်လျှောက်မှာတရုတ်ဘက်ကရွှေပြောင်းနေထိုင်မှုအသစ်တွေပြေလည်လာနေတာပါ။အိန္ဒိယနဲ့နယ်မြေအငြင်းပွားမှုတွေဖြစ်လာခဲ့ရင်ဒါဟာမဟာဗျူဟာအရရေးပါတဲ့ဒီဒေသမှာအသာစီးရနိုင်အောင်အတွက်တရုတ်ဘက်ကကြိုတင်စီစဉ်နေတာလို့သုတေသီတွေကသုံးသပ်ကြပါတယ်။ဘူတာနယ်စပ်ကဆောက်လုပ်ရေးလုပ်ငန်းတွေကို2029နှစ်ဒုတိယနှစ်ဝက်ပိုင်းမှာစတင်ခဲ့တာဖြစ်ပြီး2021ခုနှစ်အတွင်းမှာအချိန်မြင့်ဆောင်ရွက်တာကိုတွေ့ခဲ့ရကြောင်းအဆောက်အဦတွေဟာတောင်ပေါ်တစ်သားအိမ်ပုံစံမျိုးတပုံစံနဲ့စောက်ထားတာဖြစ်ကြောင်းအစ္စရေးခြေဆိုင်မြေပြင်ပြောင်းလဲမှုအခြေအနေတွေကိုသုတေသီပြုနေတဲ့အဖွဲ့ကဒမ်မီယန်ဆိုင်မောင်းကပြောကြပါတယ်။တရုတ်တို့ကအခုအိမ်တွေစောက်နေတဲ့နေရာဟာတော်တော်ထူထပ်တဲ့ကြမ်းတမ်းတဲ့မြေကရှိတဲ့နေရာတွေဖြစ်ကြောင်းနဲ့အဲ့ဒီနယ်မြေဟာဘူတာနိုင်ငံကပိုင်ဆိုင်တဲ့ဒေသတွေမှာဖြစ်ကြောင်းဒါပေမဲ့လူနေတဲ့ဒေသမဟုတ်ကြောင်းဒမ်မီယန်ဆမုန်းကပြောကြားသွားပါတယ
်။ဒုံးကျည်ရဲ့တိကျစွာပြစ်ခတ်နိုင်ရည်ကိုဆန့်လို့တဲ့အတွက်တင်းလာနေကတာတိုပြစ်ပက်ထင်းတနီးဗျူဟာဒုံးကျည်နှစင်းကိုပြစ်လွတ်ခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားကအင်ကန်နေမှာပြောပါတယ်။မြောက်ကိုရီးယားအနောက်ပိုင်းကပြစ်လွတ်ခဲ့တဲ့ဒုံးကျည်နှစင်းဟာတောင်ကိုရီးယားဒီကမှာကိုရီးယားအရှိတ်ဘက်ပင်လယ်ထဲကပြစ်မှတ်ကျုံးကိုထိမှန်ခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာန KCNA ကပြောပါတယ်။နောက်ဆုံးပြစ်လွတ်ခဲ့တာကိုတောင်ကိုရီးယားစီးဥစီယုံများပူးတွဲအဖွဲ့နဲ့ဂျပန်တို့ကပထမဆုံးသိရှိပြောကြားခဲ့ကြတာပါ။အဲ့ဒီဒုံးကျည်အမျိုးအစားဟာတာဒိုပြစ်ပက်ထင်းတပ်ဒုံးကျည် SRBN ဖြစ်တယ်လို့တောင်ကိုရီးယားပူးတွဲစီးဥစီယုံများအဖွဲ့ရုံးကပြောပါတယ်။တင်းလန်နေကပြစ်လွတ်မှုဟာဒီလအတွင်းစတုထများပြစ်လွတ်တာဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ကဆွေးနွေးဖို့ပြောဆိုကြတာကိုလစ်လျူရှုပြီးမြောက်ကိုရီးယားကသူ့ရဲ့စီးရေးအားကိုထုတ်ဖော်ပြသနေတာဖြစ်တယ်လို့သုံးသပ်သူတွေကဆိုပါတယ်။အမေရိကန်ရဲ့မူဝါဒဟာရန်လိုတဲ့မူဝါဒဖြစ်တယ်လို့မြောက်ကိုရီးယားကပြောပါတယ်ခင်ဗျာ။
ဒီ American အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။အင်္ဂါနေ့ညပိုင်းသတင်းတွေကို VOE ကဆက်လက်ကြီးညာနေပါတယ်။ကျမရင်ဝင်ကြီးထားတဲ့ထုတ်ပြောင်းချက်ရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ1828ဦးရှိခဲ့ပြီးပိုးတွေ့သူ163ဦးရှိပါတယ်။ပိုးတွေ့ရာခိုင်နှုန်း 1.51 ရာခိုင်နှုန်းမှာသေဆုံးသွားသူ2ဦးရှိပါတယ်။သေဆုံးသူစုစုပေါင်း 19,305 ယောက်ရှိနေပါပြီ။ဒီကနေ့ထိဆိုရင်တရားဝင်ဆေးရပိုးတွေ့သူစုစုပေါင်း 93,408 ဦးရှိနေပါပြီ။လူမှုကွန်ရက်စာချုပ်သူတွေကတော့တကယ်ဖြစ်နေတာတွေကတရားဝင်စည်းင်းထက်ပိုပြီးများနိုင်စရာရှိတယ်လို့ပြောကြပါတယ်။ဟာခါမျိုးနယ်မှာတော့အိမ်မှာပဲနေထိုင်ဖို့ထုတ်ပြန်ထားချက်ကိုဒီကနေ့မှာပဲရုပ်သိမ်းလိုက်ကြောင်းစစ်မှန်ရေးဌာနကကြေညာသွားပါတယ်
။ COVID-19 ကာကွယ်ဆေးစတုထအကျဉ်းထိုးတာဟာ Omicron မျိုးကွဲမကူးစက်ရအောင်မတားနိုင်တဲ့လောက်ပဲလို့ Israel ဆေးရုံကသုတေသီတွေကတွေ့ရှိချက်မှာဖော်ပြပါတယ်။သူ့ရဲ့ဆေးရုံဝန်ထမ်းတွေ294ယောက်ကို Pfizer, BioNTech, ဒါမှမဟုတ် Moderna ကာကွယ်ဆေး၄ကြိမ်မြောက်ထိုးပေးခဲ့တယ်လို့ရှေးပါဆေးရုံကပြောပါတယ်။ကိုခန်အားပရိပစ္စည်းတက်လာပေမဲ့ Omicron ကူးစက်တာကိုတော့မကာကွယ်နိုင်ခဲ့ဘူးလို့ဆိုပါတယ်။ပြည်သူလူထုကိုစတုထအလုံးထိုးမထိုးဆုံးဖြတ်တဲ့အခါဒီနောက်ဆုံးသတင်းအချက်အလက်ကိုထည့်သွင်းစဉ်းစားရမယ်လို့ကျန်းမာရေးဝန်ကြီးဌာနညွှန်ကြားရေးမှူးဒေါက်တာ Neckman H ကပြောပါတယ်။ဟောင်ကောင်မှာတော့ကာသစ်ပစိဖိတ်လေကြောင်းလိုင်းကလေယာဉ်ဝန်ထမ်းနှစ်ဦးကို COVID-19 စီမင်းဖောက်ပြမှုနဲ့ရတဖွဲ့ကတရားဆွဲလိုက်ပါတယ်။နှစ်ဦးစလုံးကိုအာမခံပေးလိုက်ပြီးလာမယ့်လမှာတရားရုံးမှာအမှုရင်ဆိုင်ရမှာဖြစ်ပါတယ်။ Omicron ကူးစက်မှုတက်လာတာကြောင့်အများပြည်သူကိုစောင့်ဝသည့် Olympic လက်မှတ်တွေမရောက်တော့ဘူးလို့တရုတ်ကဆုံးဖြတ်ပါတယ်။လက်မှတ်တွေကိုရွေးချယ်ထားတဲ့အဖွဲ့တွေကိုပဲပြန်ပေးမယ်လို့ Olympic ကျင်းပရေးကော်မတီကပြောပါတယ်ခင်ဗျာ
။ပြည်သူ့နိုင်ငံတွေအတွက် COVID-19 ကာကွယ်ဆေးရရှိရေးပံ့ပိုးဖို့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုတိုက်ဖြတ်ပြီးကမ္ဘာငွေကြေးစနစ်ကိုပြုပြင်ပြောင်းလဲဖို့ကုလသမဂ္ဂအတွင်းမှချုပ်အန်တိုနီယိုဂူတာရက်စ်ကမနေ့ကအွန်လိုင်းကနေကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာကမ္ဘာစီးပွားရေးခေါင်းဆောင်တွေကိုတိုက်တွန်းပြောဆိုခဲ့ပါတယ
် And we must prepare for the next pandemic through common sense investments in monitoring early detection and rapid response plans in every country.
Now, Chong Lame, Kayuga, Sojigo, Kagwaye, Santi Lira, the Senate, Sozo Sisi Santa de Senine, Tang Nanga Nanga Chachi in the Arai Tongan Senate, Dwebe, Kawajama Yepoji, Akam Lao, Yini Milan, Savecha, Ali, Melo, Adri Mujo, Antonio Kutereska, Davos Nilangandre, New York Mugani, Pioso, Togaraba. Tanganaima did that when Ching and Jama is Sancho Musene, Aka on Pisija B. Alago, the beauty Jama is Sancho Queen Yang, Queen Yam and Lanja, Queen Babo Lule, to go up Yosu Gabade. A good old D. Chenigo Yamabo, Wiji Luani did the Lule, Yosu Togabade. Wingwin and a wingwin and Lashi that died beauty her, Music Chibi Pumumu and Nizum Galago, Yensania Jow, a dream Mujuga, three B. Body. But Joseph Boom with J. Pompo Lada, Gaba Dose Bounjin Lada. I don't know, Mima Lara net. Lounsanet, Sado Zeri, Telada Jow, Kayoga, the Piane, Tutor Lane, all. Are you Nijare, Kwani, Arenga? A tea kite, Jung Tui, Diabade Lule, a tree Mujoga, Pioso, Gabade.
Indonesia Nanga, Murogo, Jagadagani, Mine Tonia, Aqua, Bonio Jungu, Shume Ubrigo, Ludoga, Inga Niga, Piatanabade, Tamaraga, Mu Ochoi, a dread, Muro Anaba and Puego, can't happy, the Dangani, Piatan Pitabade. Java Joma, Louis Tudalabi, Murama, Chigan, Saon, Sayan, Petanari, Chima, Larepin, Pinley Menabi, Mienta Larajau, Natang Azagunima, Chakadaya, Tombong, the Bong, Yi Au Yaton and Naja, Kulu, Pion Shiraba, Chakadaya, Louis, Leshima, Tantongze, Shinibare, Muro Tiko, Junzulu, Debe Yare, Nusantaralo, Mibitabare, Muro Aje Wonga, Neat Setchouts to Yama, Shibi, Bonio Jomboga, Indonesia by Miboma, Tisama, Chibare, American Dollar. 33 billion ကုန်ကျမယ်လို့ခန့်မှန်းထားပါတယ်။ Borneo ကျွန်းကို Malaysia နဲ့ Brunei နိုင်ငံတို့ကလည်းပိုင်ဆိုင်ကြပါတယ်ခင်ဗျာ။ Direct from Washington The Voice of America VOA နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုဥတ္တမောင်တန်းနဲ့ကျွန်တော်ဇုံလိုင်းတို့ကတင်ပြပေးခဲ့ကြတော့ခင်ဗျာ။ VOA American တန်းကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပြပုချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီမို့ အခုရပိုင်းနဲ့အတွင်းရခိုင်ပြည်နယ်ထဲမှာစစ်ကောင်စီတပ်တွေလှုပ်ရှားမှုပုံများလာတဲ့တဲ့တင်ကိုပြောပြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တချို့မှာစစ်တပ်တွေဝင်ထွက်သွားလာတာကြေးရွာတချို့မှာစခန်းချနေတာတွေကြောင့်တိုက်ပွဲတွေဖြစ်လာမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်။ဇန်နဝါရီလ18ရက်နေ့ကဆိုရင်ကြောက်တော်မြို့နယ်အတွင်းကရခိုင်လက်နက်ကိုင်အေအေထိ
ချောက်စက်ကိုကောင်နေ2019ခုနှစ်ဒီစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲဖြစ်ပေါ်လာတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာကြေးရွာတချို့နဲ့မြို့နယ်တွေမှာတပ်မတော်စစ်ကြောင်းတွေဝင်ထွက်သွားလာနေတာဒေသခံတွေကိုမင်းမြန်းစစ်ဆေးနေတာကြောင့်တကြောပြန်တိုက်ပွဲတွေပြန်လည်ဖြစ်ပွားမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။
ကျောက်တော်မျိုးနဲ့တွင်မှာဖြစ်နေတဲ့အခြေအနေကိုကျောက်တော်မျိုးနဲ့ပြည်သူ့ကိုယ်စားလှယ်ဟောင်းဦးထွန်းဝင်းကအခုလိုပြောပါတယ်။အမျိုးလေးတွေမှာရောက်လာတဲ့တချို့ဒီလက်ဆောင်လက်ခွာတွေမှာလည်းရယူတာတို့ပါတို့ကျွန်တော်တို့ဒါလေးတွေတွေ့တယ်။ဆိုတော့မနေ့ကဆိုနည်းနည်းကျွန်တော်တို့ဒီပြည်သူကြားထဲမှာလည်းတော်တော်စိုးရိမ်စိတ်တွေရောက်ဖြစ်သွားတယ်။တချို့ဒီကားတွေဖြစ်တယ်မှာလည်းနည်းနည်းမတည်မ
တဲ့ပြည်သူကြေးရွာတစ်ဖက်မှာစစ်တပ်တွေစခန်းလာချနေတဲ့အတွက်တိုက်ပွဲဖြစ်လာခဲ့ရင်ဂျားညက်မကိုရွာသားတွေကစိုးရိမ်နေကြတာဖြစ်ပါတယ်။သူတို့ရဲ့စိုးရိမ်မှုကကြောက်တော်မျိုးအထိကိုကူးဆက်ပြီးတော့တနင်္လာနေ့ကဆိုရင်ဈေးတောင်ပိတ်ထားရတယ်လို့ကြောက်တော်ဒေသခံတို့ကပြောပါတယ
်။ကြောက်တော်မျိုးကဈေးဆိုအစိုးကြီးတွေကပိတ်ထားကြပြီ။အာဖြစ်တော့မယ်။ဟိုတချို့ဆိုဖြစ်နေကြပြီဆိုတပည့်တွေဖြစ်နေကြပြီ။အာဈေးကိုအင်းဟိုဈေးကိုတော့ကမန်ကဒန်းနဲ့ပိုင်လို့ဈေးရတဲ့လူတွေကအဲ့လိုမျိုးလေးတွေ
ပြီးခဲ့တဲ့2021နိုဝင်ဘာလတုန်းကလည်းမောင်တော်မျိုးနယ်တွေကအေအထင်းချုပ်ရနယ်မြေတွင်းကိုစစ်တပ်တွေဝင်ရောက်လာတာကြောင့်နှစ်ဖက်ပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့အေဘက်ကအတည်ပြုပြောဆိုထားပေမဲ့လည်းစစ်ကောင်စီပြောခွင့်ရကတော့အာစာအကြံဖတ်အဖွဲ့တွေနဲ့ဖြစ်တာလို့ VOA ကိုပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင်အေအဖွဲ့နဲ့စစ်တပ်ကြားနှစ်နှစ်ကျော်ကြာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဂ ကျောက်တော်မျိုးနဲ့အတွင်းကြီးရွာတွေမိရှုခံခဲ့ရသလိုအများပြားသေဆုံးတန်ရာဖမ်းဆီးခံခဲ့ကြပါတယ်စစ်ပွဲအတွင်းကျောက်တော်မျိုးနဲ့ဟာစစ်ပေးတန်းကိုအဆိုးဆုံးခံခဲ့ရတဲ့မျိုးနဲ့တစ်ခုဖြစ်ခဲ့သလိုလူသိမ်းနဲ့ချီပြီးတော့စစ်ပေးဒုက္ခတဲ့ဘဝတွေကိုရောက်ခဲ့ရတာကြောင့်ဒေသခံတွေအနေနဲ့နောက်ထပ်တိုက်ပွဲတွေဖြစ်ပွားမှန်းကိုစိုးရိမ်ထိလဲနေကြတာဖြစ်တယ်လို့ကျောက်တော်မျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးထွေးင်းကဆက်ပြီးပြောပါတယ
်ကျွန်တော်တို့ကျောက်တော်ကစစ်ရဲ့ခါးသီးမှုကိုပထမဆုံးစပြီးထိတွေ့တဲ့ဒေသလို့ပြောလို့ရတာဆိုတော့ပြီးတော့ကျွန်တော်တို့2020 2019ဒီကြားတဲ့ဒီနှစ်နှစ်ကာလမှာဟိုတော်တော်ပြင်းပြင်းထန်ထန်ပေါ့ဗျာเนาะကျွန်တော်တို့ဒီပြည်သူတွေကလည်းဒါရရှိပြီးတော့မှအသေးအပြောက်တွေဖြစ်သွားတယ်မိသားစုတချို့မိသားစုတွေဆိုဟိုလုံးဝကိုကျွန်တော်တို့ဒီပြန်တည်ဆောက်လို့မရတဲ့အနေအထားမျိုးတွေဟိုပြက်စီးသွားတဲ့အနေအထားမျိုးတွေပေါ့လေတချို့ရွာတွေဆိုရွာလုံးကျောကျွန်တော်တို့မင်းရှုခင်လည်းရတာတွေရှိတယ်เนาะရွာတွေကနေပြီးတော့မှလူအဆုံးလိုက်ပြုံလိုက်တာဖဲစီခေါ်ဆောင်တော့တာတို့အခုချိန်ထိစည်ရင်မရပဲရှိနေတဲ့အနေအထားမျိုးတွေပေါ့ဆိုတော့လူတွေရဲ့ယဉ်တင်းမှာတော့ပြင်အဲ့ဒီမြင်ကွင်းတွေအဲ့ဒီဒီအဋ္ဌာယုံတွေကဒါတကယ်ဟိုဘယ်လိုပြောမလဲဟိုလောလောလဲလဲချိနေတုံးပေါ့ဗျာအဲ့ဒီတန်ရာတွေအဲ့ဒီနာကျင်မှုတွေအဲ့ဒီပူလောင်မှုတွေကတော့ပြင်တကယ်ဟိုဒါလောလောလဲအနေထားလို့ဟိုချိနေတုံးပေါ့ဗျာ
လက်ရှိအချိန်ထိကြောက်တော်မျိုးနဲ့အတွင်းကနေရာတချို့မှာစစ်တပ်ဘက်ကရောအေဘက်ကပါနယ်မြေချဲ့တွင်တက်ဆွဲမှုတွေလုပ်နေတာကိုတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်ကြောက်တော်မျိုးနဲ့အတွင်းမှာလက်ရှိအချိန်ထိလုံခြုံရေးအာမခံချက်မရှိတာကြောင့်နေရပ်ပြန်မှုခက်ခဲနေတဲ့စစ်ပေးဒုက္ခတွေတောင်းနှက်ချီပြီးရှိနေကြတဲ့ချိန်မှာအခုလိုနှစ်ဖက်တင်းမာမှုတွေရှိလာနေတာကြောင့်ဒေသခံတွေပို့ပြီးတော့စိုးရိမ်နေကြတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်မြတ်သူပြောပြပေးခဲ့တာပါခင်ဗျာရခိုင်အခြေဆိုင်အေရခိုင်တက်နဲ့ကြာကာလညမောင်းအစိုးရအဖွဲ့ NUG အကြဆွေးနွေးမှုတွေရှိနေတဲ့ဆိုပြီးသတင်းတွေထွက်လာပြီးတဲ့နောက်မှာအေထိမ့်ချုပ်ရာရခိုင်မြောက်ပိုင်းဒေသမှာအခုလိုစစ်ရေးတင်းမာမှုတချို့မြင်လာရတာဖြစ်ပါတယ်။အေပြောခွင့်ရသူခိုင်တုခကတော့အေနဲ့ NUG အကြဆွေးနွေးမှုရှိမရှိဆိုတာသူ့အနေနဲ့သိမထားဘူးလို့ VOA ကိုပြီးခဲ့တဲ့သတင်းပတ်ထဲကပဲပြောထားခဲ့ပူပါရခင်ဗျာ။အခုဆက်ပြီးတော့ရှမ်းပြည်ဘက်ကငင်းချမ်းရေးဆွေးနွေးမှုအလားအလာကိုကြည့်ကြရအောင်ပါ။ငင်းချမ်းရေးလုပ်ငန်းတွေကိုပြန်စနိုင်ဖို့တိုင်းဒေသအဖွဲ့အစည်းတွေနဲ့နိုင်ငံရေးဆွေးနွေးမှုတွေလုပ်သွားမယ်လို့မြန်မာစစ်ကောင်စီကပြောဆိုကမ်းလှမ်းနေမှုအပေါ်ကြိုဆိုတယ်လို့ရှမ်းပြည်တောင်ပိုင်းလက်နက်ကိုင်အဖွဲ့ဖြစ်တဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကပြောပါတယ်။နိုင်ငံရေးဆွေးနွေးမှုတွေဖြစ်လာရေး RCSS အနေနဲ့ဘလို့သဘောထားရှိတယ်လဲဆိုတာစုံစမ်းမေးမြန်းထားတာကိုတော့ကိုကျော်ကျော်သိန်းကပြောပြပေးမှာပါခင်ဗျာ
။ထိုင်းပြည်မှာနေစကားအင်အားကြီးလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ရှမ်းပြည်တောင်ပိုင်းလက်နက်ကိုင်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့နိုင်ငံရေးဆွေးနွေးခြင်းဖိတ်ခေါ်ချက်ဟာလက်ရှိအထွေထွေနိုင်ငံရေးအကြက်တဲဖြစ်ရှင်းနိုင်ရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးကိုရည်မှန်းပါကကြိုဆိုတယ်လို့ပြောလိုက်ပါတယ်။ RCSS ရဲ့22ကြိမ်မြောက်နှစ်ပတ်လည်အစည်းအဝေးနဲ့တတိယအကြိမ်မြောက်ကောင်စီကွန်ကရက်ကိုဇန်နဝါရီလ16ရက်ကနေ18ရက်နေ့အထိကျင်းပခဲ့ပြီးတဲ့နောက်စစ်ကောင်စီအကြီးအကဲရဲ့ဖိတ်ခေါ်ချက်ကိုကြိုဆိုကြောင်းဆုံးဖြတ်ချက်ချခဲ့ကြတာပါ။ဒီဆုံးဖြတ်ချက်နဲ့ပတ်သက်တဲ့သူတို့ရဲ့သဘောထားယက်တီချက်ကို RCSS ပြောရေးဆိုခွင့်ရှိသူဗိုလ်မှူးခမ်းဆန်က VOA ကိုအခုလိုပြောပါတယ်
။ဒီအနှစ်ကာလကျတော့သုံးချက်ရှိတယ်။ဒီ RCSS အနေနဲ့စိတ်ဆုံဆွေးနွေးရတာနိုင်ငံရေးဖြည့်ရှင်းချက်ဖြစ်တယ်။စိတ်ဆုံဆွေးနွေးရဆိုတဲ့နေရာမှာတစ်ဖွဲ့ဆွေးနွေးမယ်တစ်ဖွဲ့မဆွေးနွေးဘူးတစ်ဖွဲ့ကိုတိုက်မယ်တစ်ဖွဲ့ကိုအပြစ်ဆိုင်အယက်မယ်အဲ့လိုဆိုလိုတာမဟုတ်ဘူး။ဟိုအားလုံးပါဝင်နိုင်ရေးဟိုဆိုလိုတာဖြစ်တယ်။နောက်တစ်ခုကတော့ဖက်ဒရယ်ပြည်ထောင်စုဒီဆိုရဲ့အတွက်ညီမပါကကြိုဆိုပြီးဆိုတာအဲ့ဒီကြိုဆိုတဲ့ချက်ဟာသူတော်ဆွေးနွေးမယ်မတော်ဆွေးနွေးဘူးတအားကိုဆွေးနွေးတာမဟုတ်ဘူးဒီစစ်တပ်ဘက်ကသူတို့တကယ်ဆွေးနွေးမယ်ဆိုရင်သူတို့ရဲ့ဒီချက်နဲ့ပြည်ညီတဲ့အတွက်ကျွန်တော်ကြိုဆိုတာဖြစ်တယ်တကယ်ဆွေးနွေးမယ်အားလုံးနဲ့ပါဝင်မယ်ဝင်လိမ့်နေတာမို့လဲရှိမယ်ကန့်တတ်မှုလည်းမရှိဘူးဆိုတော့ကဆွေးနွေးမယ်အစ်စ်ပဲတက်ရောက်တယ
် RCSS နဲ့ဘဲတော့ဘဲအစ်စ်နဲ့ဆွေးနွေးမယ်ဆိုတာမျိုးစစ်ကောင်စီဘက်ကအတိအကျကန့်လန့်တာမျိုးတော့မရှိသေးဘူးလို့လည်းသူကပြောပါတယ်ဒါပေမဲ့အခု2022ခုနှစ်ထဲမှာထာဝရငြိမ်းချမ်းရေးကိုအပိသက်ရအောင်လုပ်သွားမယ်လို့စစ်ကောင်စီကပြောကြားထားတယ်လို့ဒိုင်းအန်သာလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့တကားဖွင့်ထားတယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းပြောကြားထားချိန်မှာနိုင်ငံရေးပြဿနာအဖြစ်ရှာရေးဆွေးနွေးမှာကိုကြိုဆိုတယ်လို့ RCSS ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဒါအပြင်ရှမ်းပြည်ဖွဲ့စည်းပုံရေးဆွဲရေးအတွက်ရှမ်းပြည်အမျိုးသားညီလာခံကျင်းပမှာဖြစ်တယ်လို့ရှမ်းပြည်နယ်ကအခြားတိုင်းရင်းသားလက်နက်ကိုင်တွေနဲ့အပြစ်ခတ်ရစဲနိုင်ဖို့တွဲဆုံဆွေးနွေးသွားဖို့ကိုလည်း RCSS ကဆုံးဖြတ်ခဲ့ပါတယ် RCSS ရဲ့တတိယအကြိမ်ကောင်စီကွန်ကရက်ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးနိုင်ငံရေးလည်လာသူစိုင်းထွန်းအောင်လင်ကအခုလိုတုံ့တက်ပါတယ
်စစ်တပ်ရဲ့ဆွေးနွေးမှုကအားလုံးအကျပ်တဲဖြစ်ရှင်ရေးဆိုတဲ့ကိစ္စမှာလည်းလောလောဆယ်ရာဒါအခက်အခဲတော့ရှိနေတဲ့ကိစ္စလို့တော့ထင်တယ်အဖေမလည်းသူကစစ်တပ်ခန်းကနေတော့ပြစ်ပယ်ထားတာပေါ့။အဲတော့ဒါထူးခြားတာတွေ့ရလဲသူကတခြားလက်နက်ကိုင်ဖွဲ့တွေကတော့ဟိုတချို့ဖွဲ့တွေကတော့ နိုင်ငံရေးအဆိုးရွားမဟုတ်တဲ့အတွက်နိုင်ငံရေးရဆွေးနွေးမှုတွေကိစ္စမျိုးကိုရပ်တော့နိုင်လို့တော်တော်လေးသတိထားတဲ့ issue မျိုးဖြစ်တဲ့အချိန်မှာဒီကတော့တောင်း message speed and audio ဖြစ်တယ်ပေါ့နော်အဲ့တော့အင်အားစုအားလုံးပါရေးဆိုတာလက်ရှိအကျပ်တွေကိုလည်းဖြည့်ရှင်းရေးဆိုတာလည်းလို့တော့စွန့်စား risk you not to load a statement လို့တော့ယူဆပါတယ်
RCSS အဖွဲ့ဟာရန်ပြည်နယ်တွင်က UWSC ဝါနဲ့ PNL ပအိုးစတဲ့လက်နက်ကိုင်အဖွဲ့တွေနဲ့ CA ပြည်ပခါဖြစ်ခဲ့ဘူးသလိုလက်ရှိမှာလည်း SSPB SSC ရှမ်းမြောက် TNL တန်းပလောင်စတဲ့လက်နက်ကိုင်တွေနဲ့တိုက်ပွဲတွေဖြစ်နေတာပါရန်ပြည်နယ်ကအခြားတိုင်းသားလက်နက်ကိုင်တွေနဲ့ပြစ်ခတ်ရဲဆဲနိုင်ဖို့တွဲဆုံဆွေးနွေးတော့မှာဖြစ်ကြောင်းဆုံးဖြတ်ထားပေမဲ့ဒီချက်ကိုအောင်မြင်အောင်မဆောင်ရနိုင်ရင်ရှမ်းပြည်ဖွဲ့စည်းပုံရေးဆွဲရေးအတွက်ရှမ်းပြည်အမျိုးသားညီလာခံကျင်းပရမှာအဖွဲ့အစည်းစုံစုံလင်းလင်းတက်ရောက်ရေးဟာလေအကန့်အသတ်တွေရှိနိုင်ကြောင်းသုံးသပ်တာတွေရှိပါတယ်။ရှမ်းပြည်ပြန်လည်တူတောင်ရေးကောင်စီ RSS အဖွဲ့ရဲ့22ကြိမ်မြောက်နှစ်ပတ်လည်အစည်းအဝေးနဲ့တတိယကြိမ်ကောင်စီကွန်ကရက်ကိုကိုယ်စားလှယ်245ဦးတက်ရောက်ခဲ့ပြီးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ဦးဆောင်တဲ့22ဦးပါဗိုလ်လုံးမှုဆောင်ကော်မတီကိုပြန်လည်ရွေးချယ်ခဲ့ပါတယ်။ RSS ဟာ2015ခုနှစ်ကတနင်္ဂနွေနေ့ပြစ်ခတ်တက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုဒိုင်းသာလနဲ့ကန်အဖွဲ့ခုနှစ်ဖွဲ့နဲ့အတူလက်မှတ်ရေးထိုးခဲ့တဲ့အဖွဲ့လေးဖြစ်ပါတယ်ခင်ဗျာ
ကိုချောချောတိုင်းတင်ပြပေးခဲ့တာပါခင်ဗျာ VOA American တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်လေးကိုဆက်လက်ထုတ်လင်းပေးနေတာပါအခုဆက်ပြီးတော့မုံရွာကကြေးရွာတစ်ခုမှာစစ်ကောင်စီတပ်ကဝင်ပစ်လို့လူ၄ဦးသေဆုံးခဲ့တဲ့တဲ့တင်ကိုပြောပြပါမယ်စကိုင်းတိုင်းမုံရွာခရိုင်ထဲကပြည်သူ့ကာကွယ်ရေးအဖွဲ့တွေရှိတဲ့လေစင်စံပြကြေးရွာမှာဇန်နဝါရီလ18ရက်ကစစ်ကောင်စီတပ်တွေဝင်ရောက်ပြီးပြစ်ခတ်ဖမ်းဆီးခဲ့တာမှာလူ၄ဦးသေဆုံးပြီးတော့၄ယောက်ထက်မနည်းဖမ်းဆီးခံခဲ့ရတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဒါအပြင်လေစင်ကြေးရွာအရှိမရောက်ဖက်ဆက်ရက်တည်ရှိတဲ့တက်ကယ်ချင်းကြေးရွာကလည်းရွာလုံးကျွတ်နေပါဘေးလွရာထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့အလိမ္မာကပြောပြပေးပါပါခင်ဗျာ။
စကိုင်းတိုင်းမုံရွာခဲမှာရှိတဲ့လေစင်စံပြကြေးရွာကို January 18ရက်အင်္ဂါနေ့ညနေပိုင်းကစစ်ကောင်စီတပ်တွေဝင်ရောက်ပြီးဒေသခံပြည်သူကာကွယ်ရေးအဖွဲ့ဝင်လူငယ်တချို့ကိုပစ်ခတ်ပြီးသူတို့ယာယီနေထိုင်တဲ့စခန်း3ခုကိုမီးရှို့ဖျက်ဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။၃ဦးဖမ်းဆီးတပ်ဖြတ်ခံရတာဖြစ်ပြီးကြံတဦးကအပြန်အလှန်ပစ်ခတ်ရင်သေဆုံးတယ်လို့လေစင်ဒေသခံတဦးကပြောပါတယ်
။မင်းညနေတော့3နာရီခွဲလောက်မှာလေစင်ဘက်ကတောလမ်းအနေနဲ့ပြောသူတို့ဝင်လာတာဗျ။အဲ့မျိုးဆောင်လမ်းကနေပြီးတော့ကားနှစ်စီးနဲ့ချသွားပြီးတော့သူတို့အဲ့ဒီတောလမ်းကနေပတ်ဝင်ပြီးကားတွေကကြာလေအင်းကြီးကားနဲ့ကကျွန်တော်တို့မြင်လိုက်တာ၅စီးဗျ။ကိုက်ကားကြီးနှစ်စီးပါလာတယ်ဗျ။အားလုံးပေါင်းအင်းအားတော့တရားဝင်ကျင်တော့လို့ကျွန်တော်တို့ထင်ပါလား။ခန်းတော်တဲ့လူတွေကိုခေါ်ပြီးအဲ့ RCR စကန်းနဲ့ကိုခေါ်သွားပြီးလက်ပြန်ညှို့ထုတ်ထားပြီးတဲ့ခါတော့ကျတော့ဒူးထောက်ခံပြီးတော့နှစ်ထင်းပြည့်ပြည့်သွားတယ်ဗျ။အဲ့ချိန်မှာအဲ့ RCR စကန်းကလေးကောင်လေးတယောက်ကလည်းခုခံပြည့်ရင်းနဲ့ပေါ့နော်။သူတို့ကအဲ့အပြန်လမ်းပြတ်တယ်မှန်းသွားတာမှန်းသွားတာကိုသူတို့စစ်ကောင်စီဘက်ကနေပြီးတော့အဲ့ကလေးကိုကြာဆုံးတယ်လို့မသိဘူးဗျကျွန်တော်တို့ကမနေ့ကလိုက်ရှာရင်းနဲ့ကြမှာအဲ့ကလေးတယောက်ကိုလည်းတွေ့ခဲ့တယ်ဆိုတော့သူအာဖီယာစကန်းဘက်ကပေါ့လေနော်ကြာတော့တယ်လေယောက်ပါဖမ်းတော့တာလေယောက်လူလူ၅ယောက်လူလူကျွန်တော်တို့ကလည်းရွာတဲ့လူတွေကကိုကကြောက်နေကြတော့လေမတဲခွဲဦးဖြစ်နေလေယောက်ကတော့အောက်ထစ်ဖမ်းသွားတယ်ဗျလောဆယ်ကျွန်တော်တို့ဒီနေ့ကြိုးပေးလိုက်တာကလေယောက်ကြာရှုံးသွားတယ်ဗျနော်ကျွန်တော်တို့လဲပြင်ဆိုရင်ဒါအခုအေးွာလုံးဒီပန်းဒီရွာထဲမှာလူမရှိသလောက်ဖြစ်သွားပြီ
တည်ဆုံးခဲ့သူတွေကတော့အသက်39နှစ်အရွယ်ကိုထွန်ဦးအသက်23နှစ်အရွယ်ကိုကောင်းခန့်ကျော်အသက်30အရွယ်ကိုကျော်စွာဝင်းနဲ့အသက်25နှစ်အရွယ်ကိုဝင်းသူဟိန်တို့၄ဦးတည်ဆုံးခဲ့ပါတယ်။ဆရာနာသိမ်းပြီးနောက်လဲစင်စံပြကျွေးရွာစီစစ်ကောင်စီတပ်တွေဝင်ရောက်တာဒါနဲ့ဆို12ခေါက်ရှိပြီးတော့ဖမ်းဆီးခလက်ရတဲ့လဲစင်ဒေသခံဦးရေကလည်း20ဝန်းကျင်အထိရှိလာပြီလို့သိရပါတယ်။မင်းကစစ်သားတွေအလုံးရင်နဲ့ဝင်လာတဲ့အတွက်လေစင်ရွာကရွာလုံးကျွတ်ထွက်ပြေးခဲ့တယ်လို့လေစင်ရွာနဲ့ကရက်တက်ကယ်ချင်းကျေးရွာကဒေသခံတွေလည်းရွာလုံးကျွတ်ထွက်ပြေးနေကြရပါတယ်။နေအိမ်ဆိုထွက်ပြေးနေတဲ့ရွာသားတို့ကတော့ရွာထဲမှာလူမရှိသလောက်ဖြစ်သွားပြီလို့ပြောပါတယ်
။တက်ကယ်ချင်းရဲ့ဟိုကနေလေစင်နဲ့ဈာထားတော့အဲ့ရညောက်တဲ့တဲ့မှာဖြစ်တာပြ။ဒီကနှစ်ရွာသားတွေတော်လေးပြီးရတယ်။နှစ်ရွာသားလုံးပြီးရတယ်ပေါ့။တော်လေးတော့ပြီးရတယ်ရွာရောအထုပ်တွေဘိုးရောပေါ့။ဒီရွာမှာဆိုရင်တော့သိပြီရှိတော့နှစ်ယောက်သုံးယောက်လောက်ပဲရှိတယ်တိမ်မတစ်ယောက်လောက်ပဲကျန်တော့တယ်ရွာမှာနေလောက်နေမှာစိတ်ချရည်သူကပြတ်ပြတ်လာတာဗျဒါပဲ3ောက်ရှိပြဒီဘက်မှာကြာလူလာလာမှုရာ3ောက်ပဲပတ်စမ်းချတဲ့အတိဝင်ပြီးသွားဗျသူတို့လည်းကြားလို့မပေါ်ပြီးလဲဟာရှိကြတယ်မပေါ်တလန်လက်ရှိတို့တယ်မပေါ်အဲစကန်းကိုတန်းဝင်တာဗျ
ဆီယနာသိမ်းမှုကိုစန့်ကျင်တဲ့ထဲမှာအင်အားကောင်းတဲ့မုံရွာမျိုးတဝိုက်ကရွာတွေကိုစစ်ကောင်စီတပ်တွေအခုလိုမကြာခဏဝင်ရောက်ရှာဖွေမှုတွေလုပ်နေပါတယ်။စစ်တပ်ဝင်လာတိုင်းဒေသခံတွေတေဆုံးနေရတယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တူကပြောပါတယ်
။ မနဲ့မရှိခဲ့ဒီဒီဟိုမှဒီလက်ပြန်လို့တုတ်ပြီးရဲဆက်ဆက်ပြတ်တက်သွားတယ်ဒီစစ်ကောင်စီတော့ကျွန်တော်တို့လုံးဝမတင်နိုင်ဘူးဗျကျွန်တော်တို့တက်နိုင်တယ်ဗျဒီအရေးတော်ပုံအောင်လေဒီကျွန်တော်တို့အနေနဲ့တိုက်ပွဲဝင်သွားမှာကျွန်တော်တို့ဒီဒီမှာအဓိကတော့တော့လက်နက်အင်အားလိုနေတာဒီနေ့ဆင်းပြပေါ်လက်နက်တွေကျွန်တော်တို့အခက်အခဲရှိတယ်ဗျလူငယ်အားလိုပါသူတို့ဆက်တာတယ်ဒါပေမဲ့ကျွန်တော်တို့မှလက်နက်မရှိဘူးသူတို့လာတိုင်းဆက်ပြပြေးနေတာကျွန်တော်တို့တေးဒီဝါးရီဝင်တိုင်းဝင်တိုင်းတယောက်တက်သွားလိုက်မြောက်တက်သွားလိုက်ကျွန်တော်တို့အသက်ခံနေကြတာ
စစ်တပ်တွေဝင်လာလို့ထွက်ပြေးနေကြရတဲ့လေစင်ကျေးရွာဒေသခံတွေရောတက်ကယ်ချင်းကျေးရွာဒေသခံတွေပါခုချိန်ထိနေရာမပြောင်းရဲကြသေးပါဘူး။မုံရွာမြို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကတော့မုံရွာမှာညနေ 9:00 နောက်ပိုင်းအရေးပေါ်ကျန်းမာရေးကိစ္စကလွဲလို့ပြည်သူတွေအပြစ်မထွက်ဖို့ကိုမြစ်တာရဲခန့်ထားပါရဲ့ရှင်
။အလိမ်မှာပြောပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့မြစ်ကျင်းနာမြို့က CDM မြစ်ထားဝန်ထမ်းနေပြောင်းရွှေ့ခိုင်းခံနေရတဲ့တဲ့ရင်ကိုပြောပြပေးပါဦးမယ်။ဆီယနာတင်ပြတဲ့နောက်ပိုင်းအာနာဖီဆန်ရေးလှုပ်ရှားမှုစီဒီယာမှာပါဝင်တဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာရှိတဲ့မြစ်ထဝန်ထမ်း100ကျော်ကိုဝန်ထမ်းအေရာကနေပြောင်းရွှေ့ပေးဖို့မြို့နယ်မြစ်ထတာဝန်ခံတွေကအသိပေးထားပါတယ်။ဇန်နဝါရီလ14ရက်ကနေ9ရက်အတွင်းဖယ်ရှားဖို့ညွှန်ကြားစာထွက်ထားပေမဲ့အဲ့ဒီမြစ်ထဝန်ထမ်းတွေဟာချက်ချင်းပြောင်းရွှေ့ဖို့အခက်အခဲရှိနေတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုသားညိုကပြောပြပေးမှာပါခင်ဗျာ။
ဆီယနာတိန်အုပ်ချုပ်မှုကိုစန့်ကျင်တဲ့အနေနဲ့အကြမ်းမဖက်အာဏာဖီဆန်ပြီးတော့ရုံးမတက် CDM လုပ်နေကြတဲ့မြစ်ကြီးနားမြို့က CDM မြစ်ထဝန်ထမ်း100ကျော်ကိုဝန်ထမ်းအင်အားတွေကနေပြီးတော့အပြီးဆင်းပြီးဖို့မြစ်ကြီးနားမြစ်ထဌာနတာဝန်ရှိသူတွေကဒီရက်ပိုင်းနဲ့မှအသိပေးစာထုတ်ပြန်ကြောင်းကြားလာပါတယ်။ဇန်နဝါရီလ14ရက်နေ့ကစလို့9ရက်အတွင်းအင်အားတွေကနေပြီးတော့ဖယ်ရှားပေးဖို့အသိပေးထားပေမဲ့အခက်အခဲတွေရှိနေကြတယ်လို့မြမမြစ်ထသွာလာပို့ဆောင်ရေးတမကရဲ့မြစ်ကြီးနားမြို့တာဝန်ရံကိုလင်းတန်ကဗီဒီယိုပြောပါတယ်။
ကာရော့ဆိုတာဒီလိုနေရတာတဲ့ကွာခွန်ရက်ရုပ်ရယ်လို့ဆိုတော့ဘယ်သူမှပြင်နေလို့တော့လုံးဝဖြစ်ဟိုမခေတ္တဘူးလို့ရဒီလိုလဲပြလာလို့ဆိုတယ်နည်းနည်းအတန်ရရဖြစ်ရမှာဆိုတော့မြေတူစောင့်ကြမှုရရှိလို့မလာပြောနေတာ
အနာဖီဆန်ရေးလို့ရှာမှုမှာပါတဲ့ဂျမိုင်းဝန်ထမ်းတွေပညာရေးဝန်ထမ်းတွေပို့ဆောင်ရေးဌာနကဝန်ထမ်းတွေကိုအစိုးရကပေးထားတဲ့ဝန်ထမ်းအင်အားတွေကနေပြီးတော့စစ်ကောင်စီကအတင်းကျပ်ဖယ်ရှားတာတွေရန်ကုန်အပါအဝင်မြို့အတော်များများမှာလုပ်ခဲ့မှုပါတယ်ပြည်ကနေမတ်လ10ရက်နေ့က CDM မှာပါတဲ့ရန်ကုန်တိုင်းမလှကုံမြစ်ထားဝင်းကိုရင်းနဲ့စစ်တပ်အင်အား1500လောက်ဝင်းရောက်ဆင်းနေပြီးတော့ဝန်ထမ်းတချို့ကိုနေရင်ကနေပြီးတော့တင်းဆွဲချဖယ်ရှားတဲ့အထိဖြစ်ခဲ့တာပါ။မလှကုံမြစ်ထားဝင်းထဲမှာနှစ်ရှည်နေထိုင်လာတဲ့မြစ်ထားဝင်းတန်းမိသားစုယာနဲ့ချီရှိပြီးတော့ဘေးလွတ်ရာမှာထွက်ပြေးနေထိုင်နေကြရတာဒီနေ့အထိဖြစ်ပါတယ်။အကြမ်းဖက်အာဏာဖီဆန်ပြီးတော့ CDM လုပ်နေကြတဲ့ဆွေးအဝန်ထမ်းတွေကိုတပိုင်းတိုင်းအကူအညီပေးနေသူတွေရှိပေမဲ့အများစုကတော့ထောက်ပံ့ကူညီမှုတွေမရကြဘူးလို့ပဲတခြားအလုပ်ကံရှာဖွေဖို့လည်းခက်ခဲဖြစ်ကြပါတယ်။တချို့ကနေစားအလုပ်တွေဝင်လုပ်ပြီးတော့ဝင်ငွေရှာနေရပါတယ်။တနည်းနည်းပါးကြာလာပြီးဖြစ်တဲ့အတွက်တချို့ကဆက်ပြီးတော့ရက်တီဖို့ပါခက်ခဲနေကြပါတယ်။သူတို့တွေ့ကြုံနေရတဲ့အခြေအနေကို CDM မြစ်ထဝန်ထမ်းတူက view ကိုခုလိုပြောပါရတယ်။
ရိုးတော်သားကြီးအလုပ်မဖြစ်နေတဲ့အနာမထမ်းတော့ဗျာ။သူ့နဲ့သူ့ဆရာမလို့သူကတော့ပြောမှာဥဒီလည်းမရှိဘူး။အကြောင်းမျိုးကြာပြီးဖားပြောင်းဗျာ။အဲ့ဒီမှာကျွန်တော်ကလုံးလုံးသားလေးကြားတယ်ဆိုတော့ဒီကားချလို့ရပါဗျာသူတို့ကတော့ပုံမှန်ကျွန်တော်တို့ကကိုနန်းနဲ့အကားကြတာပြန်ပြီးဒီတဲ့အတွက်ကိုနန်းလိုဝင်လို့ကြတဲ့ channel ပြန်ပါလို့ဒီကတော့လုပ်ငန်းမဲဆိုင်မတွေ့ကြရတဲ့အတွက်ဒီကားလို့ဒီကတော့တမင်းရှိရှိကြရရှိတချို့ဆိုရင်အဲဟုတ်ပေါ့ထောက်လို့လုပ်ငန်းနဲ့မှာတော့လေအဲအဲ့ရှင်မမစီမံလို့ပြောပြရတယ်စီမံကိုနန်းလို့တချို့ကမခံရမ်းဘူးဟိုမခံရမ်းဘူး
မြေထားဝန်ထမ်းတွေအပြင်ကျမိုက်ဝန်ထမ်းအမြောက်အများလဲ CDM လှုပ်ရှားမှုမှာပါနေကြတာပါ CDM လှုပ်ထားတဲ့ဒါမှမဟုတ် CDM လှုပ်လို့အလုတ်ကထုတ်ပယ်ခံထားတဲ့နိုင်ငံဝန်ထမ်းတွေနဲ့ပတ်သက်တဲ့ကိုယ်ရေးအချက်လက်တွေကိုပြပို့ဆိုပြီးတော့တိုင်းရဲ့ပြည်နယ်အသီးသီးမှာရှိတဲ့ပြည်သူ့ကျမိုက်ဦးစီးဌာနမှုတွေစီပြပို့တဲ့ကျမိုက်ဝန်ကြီးဌာနရဲ့ညွှန်ကြားစာတစ်စောင်လဲ online မှာအခုရက်ပိုင်းအတွင်းထွက်ပေါ်လာပါတယ်ခင်ဗျာ
ကိုတ ानिया ဦးတင်ပြပေးကြတာပါခင်ဗျာတရာရှင်တို့ခုနားဆင်နေကြရတာကတော့ VA မြန်မာပိုင်းအစီအစဉ်ရဲ့အင်ကန်နေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်တရာရှင်တို့အနေနဲ့ VA မြန်မာပိုင်းကိုအီးမေးလ်ကတဆင့်ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ VA ရဲ့နာနေခင်းမြန်မာဘာသာအစီအစဉ်ကိုတော့မနေ့6နိုင်ကနေ9နိုင်အထိလိုင်းနိုမီတာ32 kHz ကို355နဲ့လိုင်းနိုမီတာ49 kHz 11803ရို့အပြင်လိုင်းလိုက်မီတာ190 kHz 1595ရို့ကနေပါဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်ရဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုတော့လိုင်းနိုမီတာ1965နဲ့32တို့အပြင်စနေတင်းနေကုန်တွေမှာလိုင်းလမ်းမီတာ190 kHz 1595တို့ကနေနားဆင်နိုင်ကြသလို VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတို့ကနေလည်းဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို Facebook ကနေနားဆင်နိုင်ကြသလို YouTube ကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်မကြခင်မှာတော့ ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာအပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
တော်ရရှိတော့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ခဏတွေကိုတင်ဆက်ပေးသွားမှာမို့ကဘာတလွားခီးသွားအစီအစဉ်နဲ့အင်္ဂါညစကပိုင်းအစီအစဉ်တွေကိုတင်ပြပေးသွားမှာပါပထမဦးဆုံးတော့ကဘာတလွားခီးသွားအစီအစဉ်နဲ့စပါမယ်ပြည်သင့်နိုင်ငံပါရီမြို့တော်ကရုခဗေဒဥယျာဉ်မှာလွန်ခဲ့တဲ့နှစ်ပေါင်းတန်း600ကိုပြန်ရောက်သွားတယ်လို့ဖြစ်အောင်အေယာမမိဘုံရုပ်ကြီးတွေနဲ့ဖန်တီးပြသထားပါတယ်။တမိုင်းမဆခင်အချိန်ကအပင်တွေတရဝါတွေဘလို့နေထိုင်ရှင်တန်ခဲ့ကြသလဲဆိုတာလေ့လာနိုင်အောင်ပြသနေတဲ့မိထုံးပွဲတော်ကိုမဆုမြတ်မွန်နဲ့အတူကဘာတလွားခီးသွွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါခင်ဗျာ
။ပြင်သစ်နိုင်ငံပါရီမြို့တော်ကအထင်ကရရုခဗေဒဥယျာဉ်ကြီးမှာတက်ရှိမျိုးကွဲတွေအကြောင်းအသက်ကြီးငယ်မရွေးစိတ်ဝင်စားအောင်လို့အေယာမမိဘုံရုပ်ကြီးတွေနဲ့မိထုံးပြသနေပါတယ်။2019ခုနှစ်ကတည်းကစလို့နှစ်တိုင်းပြုလုပ်လာတဲ့မိထုံးပွဲတော်မှာသမိုင်းမဆခင်တွေကဒီနေ့အထိတက်ရှိမျိုးစုံဘလို့အတူတွဲနေထိုင်ခဲ့ကြတယ်လဲဆိုတာကိုမိဘုံယုံကြည်တွေနဲ့အလှဆင်ပြသထားတာပါဒီတစ်ခေါက်မှာတော့လွန်ခဲ့တဲ့နှစ်ပေါင်းတန်း600ကကဘာမှာရှင်သန်နေထိုင်ခဲ့ကြတဲ့တက်ရှိမျိုးကွဲမျိုးစုံကိုအေယာမမိဘုံယုံကြည်တွေနဲ့ပြန်လည်အသက်သွင်းထားပါတယ်ရုခဗေဒဥယျာဉ်ကြီးနဲ့ဆက်နေတဲ့တဘာဝသမိုင်းပြတိုက်ကကြောက်ဖြစ်ရုပ်ကျွင်းပညာရှင်တွေရဲ့သုတေသနမှတ်တမ်းတွေလေးလာတွေးရှိချက်တွေကိုမိဘုံယုံကြည်တွေလှုပ်ပြီးတော့စိတ်ဝင်စားစရာဖြစ်အောင်လို့ပြသထားတာလည်းဖြစ်ပါတယ်။လူတိုင်းသိထားကြတဲ့ဒိုင်နိုဆောသတ္တဝါကြီးတွေကဆာလို့လူသိမ့်မသိတဲ့တက်ရှိမျိုးစိတ်အစုံကိုမိဘုံကြီးတွေနဲ့ပုံဖော်ပြီးတော့သူတို့ရဲ့ထူးခြားတဲ့ပုံတံတန်းနေထိုင်စားသောက်ခဲ့ပုံတွေကိုလေ့လာနိုင်အောင်လို့လှုပ်ပြီးထားပါတယ်။ကဘာမှာတစ်ချိန်ကသူတို့နေထိုင်အသက်ရှင်ခဲ့ကြပြီမဲ့အခုအချိန်မှာတော့မျိုးတုံပြောက်ွယ်သွားကုန်ပြီဆိုတာကိုအဓိကအသိပညာပေးခြင်းတဲ့အတွက်အေယာမမိဘုံကြီးပေါင်း100ကျော်နဲ့ဖန်တီးထားတာဖြစ်တယ်လို့ပြပွဲစီစဉ်သူတွေကပြောပါတယ
်။ Alors cette année, c'est la 3e édition des illuminations. La première parlait de la biodiversité
des တရှိမျိုးကွဲတွေအတူရှင်တွဲတည်ရှိမှုနဲ့ဒီလိုအတူရှင်တွဲတည်ရှိမှုအပေါ်မှာဘာတွေကချင်းချောက်နေတယ်လဲဆိုတာကိုဒီနေ့ပြပွဲမှာပြသထားပါတယ်။လွန်ခဲ့တဲ့နှစ်တန်းပေါင်း600ကနေဒီနေ့အထိတရှိမျိုးကွဲတွေဘယ်လိုအတူနေထိုင်ခဲ့ကြသလဲဆိုတာကိုစိတ်ဝင်စားစရာဖြစ်အောင်မီးထွန်းတာတဲ့အယုတ်ကြီးတွေနဲ့ပြသထားတာပါ။ကဘာကြီးမှာရှိခဲ့တဲ့တက်ရှိမျိုးစိတ်တွေရဲ့နှစ်ရာခိုင်နှုန်းပဲဒီနေ့ကြံတော့တယ်ဆိုတာကိုသိစေချင်ပါတယ်
။တက်ရှိမျိုးကွဲတွေရှင်သန်နေထိုင်နိုင်မှုအပေါ်ဘလို့စိန်ခေါ်မှုချိန်ချမှုတွေရှိနေတယ်လဲဆိုတာကိုရုခဗေဒဥယျာဉ်ကြီးမှာအခုလိုမီးပုံးရုပ်ကြီးတွေနဲ့မီးထွန်းပွဲတော့ပထမဆုံးအကြိမ်လုပ်ခဲ့တဲ့နှစ်မှာတည်းကစတင်ပြသခဲ့တာဖြစ်ပါတယ်။ဒုတိယနှစ်မှာတော့ကဘာပင်လယ်သမုဒ္ဒရာကြီးတွေကရင်းနှီးတဲ့တဝါတွေဆက်လက်ရှင်သန်နိုင်မှုအပေါ်စိန်ခေါ်နေတဲ့ကဘာကြီးပူနွေးလာမှုတို့ကိစ္စတွေသတိပြုစရာဖြစ်အောင်လို့ပြသခဲ့ကြပါတယ်။အခုတစ်ခေါက်မှလည်းလွန်ခဲ့တဲ့နှစ်ပေါင်းတန်း600ကအသက်ရှင်ခဲ့တဲ့တက်ရှိမျိုးစိတ်တွေဘာကြောင့်မျိုးတုံးကုန်ရတယ်လဲဆိုတာကိုမိမောင်းထိုးပြသထားတာဖြစ်ပါတယ်။ Christmas နဲ့နှစ်သစ်ကူပွဲတော်အချိန်ရောက်တိုင်းမိအလှဆင်ကြားလေးရှိတဲ့အချိန်မှာပါရီရုခဗေဒဥယျာဉ်ကြီးကိုအခုလိုမိဘုံရုပ်ကြီးတွေနဲ့အလှဆင်ပြီးပညာပေးနေတာဖြစ်ပါတယ်။
Une des caractéristiques les plus importantes dans cette exposition c'est que nous avons réussi à associer
Christmas Poero ma thuru cha cha mi ala thon cha de ale tha ko chano ru ga gaba mi ji paw ga tat shi rue a chang pinya ya sin me mi thon poero a phit poun phor pya ta da ga di pya bwa ye a ye ji de cha phit par de gaba ji ma di ni belo tat shi rue shi ni cha de le tat shi myo kwe rue belo atu shin twe ni than cha de le so ra ko ti si chin da ba ဒီပြပွဲမှာပြသထားတဲ့တက်ရှိတွေတစ်ချိန်တုန်းကကဘာမြေပေါ်မှာရှင်သန်ခဲ့ကြပေမဲ့အခုတော့မရှိကြတော့ဘူးဆိုတဲ့အသိပညာကိုရရှိခြင်းပါတယ်
။ကဘာကြီးဘလို့စဖြစ်လာခဲ့တယ်လဲတက်ရှိတွေဘလို့ဖြစ်ပေါ်လာတယ်လဲဆိုတာကဆလို့စင်ခဲပြောင်းလဲလာပုံအစဉ်စဉ်ကိုရုခဗေဒဥယျာဉ်ကြီးနဲ့တရိတ်ဆန်ယုံဆက်နေတဲ့လမ်းတစ်လျှောက်မှာအပိုင်းလိုက်ခွဲပြီးတော့မီးပုံးရုပ်ကြီးတွေနဲ့ပုံဖော်ပြသထားပါတယ်။သိပ်ပံသမိုင်းနဲ့မီးအလှတွေပေါင်းဆက်ထားတဲ့ပြပွဲကိုလာကြည့်ကြသူကလေးလူကြီးတိုင်းကစိတ်ဝင်စားစရာကောင်းတယ်လို့ပြောကြပါတယ
် I think it's great I love all the different prehistoric animals that we can see
တကယ်ကောင်းတဲ့ပြပွဲလို့ထင်ပါတယ်သမိုင်းမတိုင်ခင်ရှိခဲ့တဲ့တိရိစ္ဆာန်မျိုးစုံပြသထားတာကိုသိသဘောကျပါတယ်အယောင်တွေကလည်းသိလှတယ်ယုဂဗေဒဥယျာဉ်ကြီးရဲ့အပြင်စင်တွေကတိတဲ့အတိုင်းပဲပြောစရာတော့မလိုပါဘူးသိကူကောင်းပါတယ် ကျွန်မအတွက်အခုလိုပြပွဲကိုလာကြည့်နိုင်တဲ့အခွင့်အရေးရတာကတိတ်ကိုချူးနေပါပြီ
။မိဘုံယောက်ျားတွေနဲ့အသိပညာပေးတဲ့နေရာမှာပို့ပြီးတော့စိတ်ဝင်စားစရာဖြစ်အောင်လှုပ်ရှားအသက်ဝင်နေတယ်လို့လှုပ်ထားတာကလည်းဆွဲဆောင်မှုတစ်ခုဖြစ်နေပါတယ်
။ Je trouve ça très bien parce que ça fait penser à la préhistoire des animaux qu'on voit plus.
တိတ်စိတ်ဝင်စားစရာကောင်းပါတယ်။အခုမရှိတော့တဲ့သမိုင်းမတိုင်ခင်ကသတ္တဝါတွေကြောင့်ပိုးပြီးလေ့လာကြတဲ့အတွေ့ဝင်မိပါတယ်။သမိုင်းမတိုင်ခင်ဘလို့တရိစ္ဆာန်တွေရှိခဲ့တယ်လဲဆိုတာတိတိကျကျမသိတော့ခုလိုမီးတွေထွန်းပြသထားတာမြင်ရပြီးပိုးလေ့လာခြင်းစိတ်ဖြစ်ပါတယ်။ဒိုင်နိုဆောတွေကိုလည်းလှုပ်ရှားအောင်လှုပ်ထားတာသိကြည့်လို့ကောင်းပါတယ
်။ Illuminated Evolution လို့နာမည်ပေးထားတဲ့ပြပွဲမှာအေယာမသတ္တဝါကြီးတွေကစားလို့အင်းဆက်ပိုးမွှားလေးတွေအထိလွန်ခဲ့တဲ့နှစ်ပေါင်းတန်း600ကရှိခဲ့တဲ့တရိစ္ဆာန်တွေအပင်တွေကိုလေ့လာနိုင်တာမို့တချို့ကနောက်တစ်ချိန်တောင်ပြန်လာခြင်းနေပါတယ်
။ဒီဘက်ကတည်းကကျွန်တော်ကတော့ très instructif, c'est très très beau
et surtout လာလေလာလေပညာလည်းရတယ်လို့ထင်ပါတယ်။ကြည်ကြီးငင်ငယ်အသက်အရွယ်အစုံအတွဲလေ့လာစရာတွေရှိပါတယ်။စင်ကဲပြောင်းလဲမှုနဲ့ပတ်သက်လို့ကျွန်မကိုယ်ရင်အများကြီးပညာရတော့ကလေးတွေကိုလည်းလာပြီးတော့လေ့လာစေချင်ပါတယ်။တကယ်ကိုကြိုက်ပါတယ်။နောက်တစ်ချိန်တောင်ပြန်လာခြင်းလာအောင်ပါပါ
။ဆက်ကူတွေတမဏိတွေမိအောင်တွေနဲ့ဖန်တီးထားတဲ့အေယာမမိဘုံယုတ်ကြီးတွေကိုပြင်သစ်နိုင်ငံပါရီမြို့တော်ကရုတ်ခပီတာဥယျာဉ်ကြီးမှာ2022ခုနှစ်နိုဝင်ဘာ29ရက်နေ့ကတည်းကနေ2022ဇန်နဝါရီ30ရက်နေ့အထိပြသတာဖြစ်ပါတယ်။တမိုင်းမပေါ်ခင်တည်းကကမ္ဘာမှာရှိခဲ့တဲ့အခြေအနေတွေကိုလေ့လာနိုင်အောင်ပြသထားတဲ့ပြပွဲကိုသွားမယ်ဆိုရင်လက်မှတ်ကွန်အွန်လိုင်းကနေကြိုတင်ဝယ်ဖို့လိုပါတယ်။အခုလိုရုတ်ခပီတာဥယျာဉ်ကြီးမှာတက်ရှိတဲ့တဝါတွေအပင်တွေရဲ့အရေးပါမှုဆက်လက်ရှင်သန်နိုင်အောင်အရေးကြီးမှုတွေကိုနှစ်စဉ်မိဘုံယုတ်ကြီးတွေနဲ့ပြသနေတာမို့2022ခုနှစ်ပြပွဲကြရင်ရောဘာတွေကိုအဓိကထားပြသမလဲဆိုတာကိုပြပွဲလာသူတွေသိချင်နေကြပါတယ်ရှင်ကျွန်မဆုမြတ်မော်ပ
ါမဆုမြတ်မော်စီစဉ်တင်ဆက်တဲ့ကဘာတလောခီးသွားအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာမကြခင်မှာတော့အင်္ဂါညစကားခဝိုင်းအစီအစဉ်ကိုထုတ်လင်းပေးသွားပါမယ်ခင်ဗျာ
Virus Mutation Virus ပိုးမျိုးရိုးဗီဇပြောင်းလဲမှုvirus ပိုးတစ်မျိုးဟာလုပ်ငန်းတာဝန်ညွှန်ကြားချက်တွေပါဝင်တဲ့မျိုးရိုးဗီဇမှာအပြောင်းအလဲဖြစ်ပြီးဆိုရင် virus ပိုးအသွင်ပြောင်းမှုဖြစ်ပါတယ်။လူခန္ဓာကိုယ်လိုလက်ခံနေရာတနေရာတည်းဝင်ရောက်နေထိုင်ပြီးသူ့ပိုးတွေစာတိုးများပြားအောင်ပွားနေပြီးဆိုရင်ပိုးဗီဇပြောင်းမှုဖြစ်ပေါ်ပါတယ်။ပိုးပွားနေချိန်မှာအဲ့ဒီပိုးရဲ့မျိုးရိုးဗီဇကိုပုံတူကူးယူရပါတယ်။ဒီလိုကူးယူချိန်မှာတစ်ခါတလေအတိမ်းဆောင်ဖြစ်နိုင်တာပါ။မျိုးရိုးဗီဇတစ်ခုရဲ့ဘယ်နေရာမှာအမှားယွင်းဖြစ်လဲဆိုတာပေါ်မူတည်ပြီးဒီပိုးဆက်ပြီးအသက်ရှင်နိုင်မလားဆက်ပြီးပွားများနိုင်အောင်မလားဆိုတာဖြစ်စေပါတယ်ဗိုင်းရပること virus ပိုးတိုင်းကတော့တစ်ခုမှုတစ်ခုပြောင်းလဲမှုရှိပါတယ်တချို့ virus ကပိုးမြန်မြန်ပြောင်းလဲတတ်တာပါဒီလိုတိမ်းဆောင်ဖြစ်ရင်အများစုကတော့ virus ရဲ့ဂုံတက်တိကိုရိုက်ခတ်မှုမဖြစ်ပါဘူးပြောင်းလဲမှုဖြစ်စဉ်က virus ကိုယ်ကိုအားပျော့စေဒါမှမဟုတ်ပိုးကူးဆက်မှုအားကောင်းစေတဲ့ဘက်ကိုရောက်သွားစေနိုင်ပါတယ်ဥပမာ virus ပိုးမျက်နှာပင်က protein တွေဟာလူရဲ့ခုခံအားစနစ်ကိုမျက်စိလဲစေတာတံပြန်နိုင်စီတာမျိုးလှုပ်သွားနိုင်တဲ့အပြောင်းလဲဖြစ်တဲ့ဆိုရင်တော့တိတ်ကိုအန္တရာယ်ကြီးပါတယ်။ COVID-19 ပိုးကို2019ခုနှစ်အကုန်ပိုင်းမှာတရုတ်နိုင်ငံကနေစတင်တွေ့ရှိပြီးကြတဲ့က COVID-19 ဖြစ်စေတဲ့ SARS-CoV-2 ပိုးမှာမျိုးဗီဇပြောင်းလဲမှုတွေအများကြီးဖြစ်တာတွေ့ရပါတယ
်။တော်ရချင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုတော့အင်္ဂါညစကပိုင်းအစီအစဉ်ကိုထုတ်လွှင့်ပေးဖို့အလဲရောက်လာပါပြီ။အာနာသိန်းစစ်ကောင်စီကနိုင်ငံတကာဖိအားကိုအလေးမထားတဲ့သဘောပြောခဲ့တဲ့အပေါ်အမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌကသဘောမတူပါဘူး။စစ်ကောင်စီဟာနိုင်ငံတကာဖိအားကိုစိုးရိမ်လို့သာအခုလောက်ထိတုံ့ပြန်ပြောဆိုလာတာဖြစ်တယ်လို့ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်ကချင်ကြားပြနိုင်ငံရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ KPICT ရဲ့အထွေထွေတွင်မှုကွန်ဆန်အန်ဆန်က VOE ကိုပြောပါတယ်။ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
ဘုကုံဆန်အခုလို VOE ကဆက်သွယ်မေးမြန်းတာကိုကျေးဇူးပေးတဲ့အတွက်တွေ့ကြုံတွေ့မြင်ပြလဲပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ဒီကနေ့ဆက်သွယ်မေးမြန်းတဲ့အဓိကအကြောင်းအရာကပြီးခဲ့တဲ့တောက်ကြနေသတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမေတွန်းပြောသွားတဲ့နိုင်ငံတကာပြည်အားနဲ့ပတ်သက်တာ NDAA ဥပဒေနဲ့ပတ်သက်တာ ASEAN နဲ့ American ရဲ့အခမ်းအနားနဲ့ပတ်သက်တာအဲ့ဒီအကြောင်းအရာတွေဒီကဖြစ်ပါတယ်ဆိုတော့ကျွန်တော်ပထမဦးဆုံးကအဲ့ဒီနေ့သတင်းစာရှင်းလင်းပွဲအတွင်းမှာဗိုလ်ချုပ်စောမေတွန်းပြောသွားတဲ့နိုင်ငံကဖိအားနဲ့ပတ်သက်ပြီးတော့ပြောသွားတာလေးပေါ်မှာကိုကွန်ဆန်ရဲ့အမြင်ကိုကျွန်တော်သိပြရစီဆိုတော့အဲ့ဒီဗိုလ်ချုပ်စောမေထွန်းပြောသွားတဲ့စကားလေးကိုကျွန်တော်အရင်ဆုံးနားထောင်ကြည့်အောင်ပါခင်ဗျာ
ပြောရမယ်ဆိုရင်တော့နိုင်ငံကဖိအားတွေကတော့ရော့ကျသွားတာမဟုတ်ပါဘူးဖိအားပေးတဲ့ဘက်ကတော့ဆက်လက်ပြီးဖိအားပေးနေမှာပဲဖြစ်ပါတယ်ယခင်ကတည်းကမြန်မာနိုင်ငံပေါ်မှာမှန်မှန်ကန်ကန်သဘောထားရှိတဲ့နိုင်ငံတွေ မြန်မာနိုင်ငံရဲ့ရည်တည်ချက်မှန်ကန်တဲ့နိုင်ငံတွေကတော့မြန်မာနိုင်ငံရဲ့ကမ္ဘာအခမ်းကဏ္ဍမှာပြန်လည်မြင့်တင်ပြီးလျက်ရှိကြောင်းတွေ့နိုင်ပါတယ်။ဒါကြောင့်ရခိုင်ကအတိုင်းဖိအားပေးနေတဲ့သူများကလည်းဖိအားဆက်ပေးနေဦးမှာပဲဖြစ်ပါတယ်။နိုင်ငံကိုမြင့်တင်ပေးတဲ့သူတွေကလည်းမြင့်တင်ပေးနေဦးမှာပဲဖြစ်တယ်လို့ပြောချင်ပါတယ်။ပြောရမယ်ဆိုရင်တော့ဒီဖိအားတွေကြောင့်သာပြည်ပြားကြသည်ဆိုရင်တော့ဖိအားပေးတိုင်းသာမြန်မာနိုင်ငံကဒီပြည်ရမယ်ပြားရမယ်ဆိုရင်တော့ကျွန်တော်မြန်မာနိုင်ငံပြည်တော်စုနိုင်ငံတစ်ခုအဖြစ်တောင်းလွတ်လပ်ရေးရမှာမဟုတ်တဲ့အပြင်မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံမြေပုံဟာလည်းဒီအနေအထားအတိုင်းဆက်ရှိစရာအကြောင်းမရှိပါဘူ
းဆိုတော့သူပြောသွားတာကိုကျွန်တော်တို့အချင်းချုပ်ပြီးတော့ပြောမယ်ဆိုရင်တော့လက်ရှိအာဏာသိမ်းစစ်ကောင်စီအနေနဲ့နိုင်ငံကပြည်အားကိုအေးမထားဘူးနိုင်ငံကပြည်အားကိုရဲစကားနဲ့ပြောရင်ဂယုမဆိုင်ဘူးပေါ့ခင်ဗျာကိုကုံဆန်းစစ်ကောင်စီကတကယ်ပဲနိုင်ငံကပြည်အားကိုအေးမထားဘူးလားဂယုမဆိုင်ဘူးလားကိုကုံဆန်းတို့ဘယ်လိုမြင်ပါလဲခင်ဗျာ
အမှန်တန်ဂယုဆိုင်တာပေါ့ဘာလို့ဆိုနိုင်ငံတကာပြည်အားကြောင့်ဗမာပြည်ကဘာပဲဖြစ်တချိန်ကတရုတ်ပြည်ကိုပဲမြေဝဲရတဲ့အဆင့်အခြေအနေရောက်ခဲ့ဘူးပါတယ်။ဒါကြောင့်ပဲသူတို့ခုနဗိုလ်ချုပ်ဇော်မင်းထွန်းပေါ့နော်ဇော်မင်းထွန်းပြောလို့မြန်မာပြည်အမြေပုံကပြောင်းလဲသွားပါစား။တကယ်ရောပြောင်းလဲခဲ့ပါတယ်။ဘာလို့ဆိုဒီအာ central government ပေါ့နော်ပြည်မအစိုးရနေပြီးတော့စစ်တပ်ကနေပြီးတော့သူတချိန်မှာအုပ်ချုပ်တဲ့နေရာကလွန်ခဲ့တဲ့အချိန်ကအများကြီးပိုတေးငယ်သွားပါတယ်။တချို့ဒေတာတွေကလုံးလုံးကြီးဒီအမ်သူတို့ဒီ central government ရဲ့အုပ်ချုပ်မှုမှာတစိုးတစက်မှမရှိတဲ့ဒေတာတွေရှိပါတယ်ဒီဟာတွေကပြည်ပဖြစ်အားကြောင့်ပါပြည်အားဖြစ်ပါအားကြောင့်ကိုနိုင်ငံတနိုင်ငံကိုမြေကိုရတဲ့အခြေအနေရောက်သွားလို့ဖြစ်လာတဲ့အခြေအနေတွေပါအဲ့ဒါဆိုတော့ဒီပထမအနေအထားတော့ပြောင်းလဲမှုရှိပါတယ်မြမအမိပုံရောပြောင်းလဲသွားပါတယ်တကယ်ပဂတိအခြေအနေမှာတော့တက်ချက်ပေါ့နော်ဒုတိယအချက်ကဒီဒီမိုကရေစီဒီ2008နောက်ပိုင်း2010ပေါ့ဘာပဲဖြစ်ဖြစ်မြို့သားတက်မြတ်ရေးဆိုတဲ့ကန္တာနဲ့ဒီဒီမိုကရေစီကိုဖွဲ့ဟလာတဲ့အခြေအနေတစ်ခုမှာမြန်မာစစ်တပ်ကတရုတ်ကိုပဲအားကိုးရတဲ့နိုင်ငံရေးကနေပြီးတော့နိုင်ငံအများကြီးနဲ့ဆက်ဆံရတဲ့အခြေအနေတစ်ခုမှာစစ်တပ်ရဲ့တကယ်ကိုပြစ်လို့ဒီအပြစ်ကျူးလွန်ခဲ့တဲ့အခြေအနေတွေသူတို့ကနေပြီးတော့နိုင်ငံကိုဒီခိုးပြီးမှတ냐တိုက်ထားတဲ့ဒီအရာတွေပေါ့နော်နိုင်ငံရဲ့အပစ္စည်းဥစ္စာတွေပေါ့နော်တရားဝင်ကြီးပို့ပြီးမှအလုပ်လုပ်လာနိုင်တဲ့အခြေအနေတွေရောက်ခဲ့ပါတယ်အဲ့ဆိုဒီနိုင်ငံတကာရဲ့ PR တွေကအများကြီးကိုရောကြခဲ့ပါတယ်ဒေါ်အောင်ဆန်းစုကြည်ကနေပြီးတော့နိုင်ငံတကာကိုတွားပြီးမှလဲပြီးမှပြောပေးတဲ့ဟာတွေရှိခဲ့တဲ့အကြောင်းအကျောင်းပဲပေါ့နော်ဒီသူတို့ဟိုဖိအားပေးမှုကဖြေလျှော့ခဲ့တဲ့ဟာအတိုင်းအတာအများကြီးရှိခဲ့တယ်။ mail to mail ဆိုတာစစ်တပ်ချင်းဆက်ဆံမှုတွေရှိခဲ့လို့ဥမာဟဝိုင်ယီလိုမျိုးတွေမှာဒီဗမာစစ်တပ်ကနေပြီးတော့တချို့စစ်တီတော်တွေအရာရှိကြီးတွေကိုတိုင်းကိုဒီအမေရိကန်စစ်တပ်နဲ့ဆက်ဆံမှုတွေစတင်ထူထောင်ခဲ့လို့နောက်တစ်ခုက EU လိုမျိုးနိုင်ငံတွေမှာတောင်းမှာအခုဘုချုပ်မင်းအွန်လိုင်းပေါ့နော်မဲအွန်လိုင်းကနေပြီးတော့တွားရောက်ပြီးမှလေးလာတာတို့ဆက်တွယ်တာတို့ဘာလို့စလုတ်ခဲ့လို့ရတဲ့အခြေအနေရှိခဲ့တယ်။နောက်ဒီပစ္စည်းဥစ္စာကဏ္ဍနဲ့ဒီနောက်တစ်ခုက technology ဆိုတော့ဤပညာကဏ္ဍနဲ့ရောသူတို့အများကြီးတိုးတက်မှုရခဲ့ပါတယ်။ဒီဟာတွေကနိုင်ငံတကာနိုင်ငံတကာဖြေလျှော့လို့ဖြစ်ခဲ့တာပေါ့။အခုကတော့ဂယုဆိုင်လို့ပဲတကယ်ကိုကြီးအခုအာဆီယံကိုဆွဲခေါ်လာတဲ့တရုတ်ကိုကအားကိုးပြီးမှနိုင်ငံတကာကိုအခုသူတို့ကစိုးရိမ်ဒီဖိအားကိုစိုးရိမ်လို့ပဲပြန်ဒီလောက်ကြီးပြောနေရတဲ့အခြေအနေရှိပါတယ်လို့ကျွန်တော်
တုံ့ပြန်ပါတယ်အခုလက်ရှိဟလာဟိုကိုကုံဆန်တို့ဆိုရင်ဒါအမေရိကန်မှာအခြေစိုက်ပြီးတော့မြန်မာအရေးနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုဘက်ကထောက်ခံမှုရောက်အောင်တွန်းအားရောက်အောင်ကြိုးစားနေကြတာပေါ့နော်ဆိုတော့လက်ရှိမြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့အခြေအနေကိုနိုင်ငံတကာကဖိအားပေးနေတာကရောကိုကုံဆန်တကယ်ပဲထိရောက်ပါရဲ့လားဟလာအာဏာသိမ်းထားတဲ့စစ်ကောင်စီကအရေးလုံးရလောက်အောင်နိုင်ငံတကာဖိအားကထိရောက်တဲ့အချိန်တွေရှိရောရှိပါရဲ့လားကိုကုံဆန
်အချိန်တွေတခုကနေပြီးတော့ရှိပါတယ်ဥပမာကိုလိုချင်လောက်ကတော့မဖြစ်ဘူးပေါ့ဒါပေမဲ့ကျွန်တော်ရဲ့တမိုင်းကြောင့်အရာအကြောင်းမျိုးမျိုးကြောင့်အခုဒီအချိန်တွေတခုရှိတာတော့တကယ်ကိုအားကောင်းတယ်ဆိုရဲဟာမှာအတင်းလျောက်ကတော့အားကောင်းပါတယ်။ဘာလို့ဆိုတော့ဒီကုလသမဂ္ဂမှာဒီတာမတ်ကျော်မျိုးထွန်း တူတယောက်ရှိနေတာတင်ကိုအင်မတန်ကိုထိရောက်မှုရှိပါတယ်။နောက်ဒီအစိုးရဒီအမေရိကန်အစိုးရကနေလိုအပ်ပြီးမှချက်ချင်းကိုဒီစီးပွားရေးပိတ်ဆို့မှုဒီလူတွေဟိုဥဆောင်နေတဲ့လူတွေကိုပိတ်ဆို့မှုတွေလုပ်တာတွေကထိရောက်မှုရှိပါတယ်။သက်ဆင်လုပ်ဖို့ဟာတွေရောလုပ်မယ်ဆိုတဲ့ဟာကို policy ချမှတ်တဲ့အခြေအနေရောရှိတယ်ဆိုတော့အခြေအနေတစ်ခုကနေပြီးတော့ကျွန်တော်အားရကျေနပ်မှုရှိတယ်လို့ပြောလို့ရပါတယ
်။ဟုတ်ကဲ့ပါ။ဆိုတော့အဲ့ဒီသတင်းစာရှင်းလင်းပွဲအတွင်းမှာပဲအဲ့ဒါဗကြိုးစုံမင်းတို့နောက်ထပ်နိုင်ငံတကာ PR နဲ့ပတ်သက်ပြီးတော့ပြောသွားတဲ့အထက်မှာပြီးခဲ့တဲ့တိတ်မကြဒေကင်ကဒီအမေရိကန်သမ္မတဂျိုးဘိုင်ဒန်လက်မှတ်ထိုးပြီးတော့ဒီပြုပြထားလိုက်တဲ့ NDAA ဒီကောပြော NDAA ဥပဒေပေါ့နော်အမေရိကန်မျိုးသားအမေရိကန်လုံခြုံရေးလုပ်ပိုင်ခွင့်ဆိုင်ရာဥပဒေပေါ့အဲ့ဒီဥပဒေနဲ့ပတ်သက်ပြီးတော့အထူးတလဲပဲဒါဟိုဗကြိုးစုံမင်းတို့ကပြောသွားတာရှိပါတယ်ဆိုတော့ဒီဥပဒေထဲမှာပါတဲ့ဗကြိုးစုံမင်းတို့ပြောသွားတာလေးတွေလည်းပဲကျွန်တော်တို့နောက်ထောင်ကြည့်အောင်ပါနော်
ကျွန်တော်တို့နိုင်ငံဟာတရုတ်နိုင်ငံရဲ့အင်ဂျင်နီယာချင်းနိုင်ငံဖြစ်ပါတယ်။ကောင်းမွန်တဲ့ဆက်ဆံရေးရှိတဲ့နိုင်ငံလည်းဖြစ်ပါတယ်။မဟာမိတ်နိုင်ငံလည်းဖြစ်ပါတယ်။အဲဒီအတွက်အကျိုးသက်ရောက်မှုတွေဟာကျွန်တော်တို့နိုင်ငံကိုလည်းတက်ရောက်စေမှာဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံကိုအာဆီယံမျက်နှာစာဘက်ကနေလှည့်ပြီးဖိအားပေးနိုင်ဖို့အမေရိကန်နိုင်ငံကတာဝန်ရှိသူတွေဟာသူတို့နဲ့အကျိုးတူပေါ့။သူတို့နဲ့အကျိုးတူဒေသအတွင်းနိုင်ငံတွေကိုမကြာခဏလာရောက်နေတာလည်းတွေ့နိုင်မှာဖြစ်ပါတယ်။ပြောရရင်တော့အကြောင်းမဲ့မူဟီကုံခံပြီးအချိန်ကုန်ခံပြီးဘယ်သူမှလာစရာအကြောင်းမရှိပါဘူးသူ့နိုင်ငံအကျိုးစီးပွားအတွက်သူတို့လှုပ်ဆောင်နေခြင်းဖြစ်တယ်လို့ပဲပြောချင်ပါတယ
်ဒါနဲ့ပတ်သက်ရင်ကျွန်တော်ပထမဦးဆုံးသိချင်တာကဒီ NDAA ဥပဒေနဲ့ပတ်သက်ပြီးတော့ဗကြိုးစုံမထွန်းပြောသွားတာက NDAA ဥပဒေပေါ်မှာစစ်ကောင်စီရဲ့နားလေချက်စစ်ကောင်စီရဲ့အဓိပ္ပာယ်ဖွင့်ဆိုချက်စစ်ကောင်စီရဲ့ချင်းကပ်ချက်ပေါ့နော်အဲ့လိုမျိုးကျွန်တော်နားလဲပါတယ်ဆိုတော့စစ်ကောင်စီက NDAA ဥပဒေနဲ့ပတ်သက်ပြီးတော့အခုလိုသုံးသပ်ထားတာဟလာချင်းကပ်ထားတာနားလေထားတာကတကယ်ပဲမှန်ကန်တဲ့သုံးသပ်ချက်နားလေချက်ဖြစ်တယ်လို့ကိုကွန်ဆန်ယူဆပါလားခင်ဗျာ
တချို့ဟာတွေကမှန်ပါတယ်အမေရိကန်နိုင်ငံကနေပြီးတော့အခုလွန်ခဲ့တဲ့ကာလတွေမှာလေးထားတဲ့ဒေတာကနေပြီးတော့အခုကဒီ Indo Pacific ဆိုတော့ကျွန်တော်တို့ဒီဒီ Pacific ဒေတာဘက်ကိုပို့ပြီးမှလေးထားပြီးမှနိုင်ငံရေးကိုပို့ပြီးနိုင်ငံခြားရေးကိုအသေးထားလာတဲ့ဟာတွေကကျွန်တော်မြင်တွေ့ရတယ်။နောက်တစ်ခုကဒီအာဖဂန်နစ္စတန်နိုင်ငံကနေပြီးတော့အ мян ဆုံးထွက်ခွာရတဲ့အခြေအနေတွေကဒီအကြောင်းကြောင့်ပဲလို့ဆိုတော့ကျွန်တော်ကကြားသိရတဲ့အခြေအနေရှိပါတယ်။အဲ့တော့အခု budget တွေနဲ့ပတ်သက်ပြီးမှရောထားတဲ့ဟာကအဓိကဒီတရုတ်နိုင်ငံမှာချမှတ်တဲ့ policy ပေါ့။ဒီဟာကိုသူတို့ကပြန်သုံးသပ်ပြီးမှတရုတ်နိုင်ငံကိုမြေကိုရတဲ့ဒီပစ္စည်းဥစ္စာတွေကိုထုတ်လုပ်တဲ့ဟာတွေအဓိကအမေရိကန်ရဲ့ပစ္စည်းတွေထုတ်တာတရုတ်ပြည်ကနေထုတ်တာပါအခုရှင်းချန်တို့မျိုးဒေတာတွေကိုအမေရိကန်ပစ္စည်းတွေကိုမထုတ်ဖို့ဟာတွေ policy ရှိလို့နောက်တစ်ခုကပို့ပြီးမှအရေးကြီးတဲ့လူမျိုးတုံးတတ်ဖြတ်မှုဆိုတဲ့ဟာကို designation ရှိပါတယ်ဒီဟာတွေ policy တွေချတဲ့ဟာကအဓိကဒီတရုတ်နဲ့ခွဲခွာတဲ့policy အစပြောတာပေါ့နော်အင်္ဂလိပ်လို့ဆိုတော့ decoupling လို့ပြောပါတယ်ဒီ decoupling လုပ်တဲ့ policy ကအောင်မြင်မှုရှိတယ်ဆိုရင်သူတို့ကဆက်ပြီးမှဒီ data တစ်ခုလုံးကိုဘယ်လိုထိန်းချုပ်မယ်ဆိုတဲ့ဟာကိုအလေးထားပြီးမှဆောင်ရွက်လာမယ်လို့ထင်ပါတယ်ဒီအထက်မှာတင်ကိုမြန်မာပြည်နဲ့ပတ်သက်ပြီးမှဘယ်လိုပါဝင်ပတ်သက်လာမလဲဆိုတဲ့ဟာကရှိပါတယ်နောက်ဒီအာဆီယံမှာတင်ကိုအခုကနှချမ်းကွဲနေတဲ့ပုံစံရှိပါတယ်ဟိုခုနကျော်မင်းထွန်းပြောလိုမျိုးပဲဒီ
ဘူဂျုဆော်မင်းထွန်းပြော
လိုဟုတ်တယ်ဘူဂျုဆော်မင်းထွန်းပြောလိုပဲဒီတစ်ဖက်ကနေပြီးတော့အမေရိကန်ဘက်ကိုရင်းပြီးမှရှိတဲ့အာဆီယံနိုင်ငံရှိလို့တရုတ်ကိုအားကိုးတဲ့အာဆီယံနိုင်ငံတွေရောရှိပါတယ်ဘယ်မှာအဓိကပေါ်လို့လဲဆိုတော့ဒီတောင်တရုတ်ပင်လယ်ကိစ္စပါ။ဒါဆိုတော့တောင်တရုတ်ပင်လယ်မှာကဒီဖိလစ်ပိုင်နဲ့ဘရူနိုင်းနောက်ဗီယက်နမ်နဲ့တရုတ်ကလုံးဝပြောင်းပြန်ကြီးဖြစ်နေပါတယ်။ဒီအခြေအနေတွေကအာဆီယံကိုတကယ်ကိုချိန်ချောက်နေအာဆီယံ centrality ဆိုတော့အာဆီယံမူဝါဒရှိတာပေါ့နော်။အာဆီယံအတိုက်အဝန်းကိုချိန်ချောက်နေတဲ့အခြေအနေတစ်ခုရှိပါတယ
်။ဟုတ်ကဲ
့။အဲ့ဒါတွေကခလုံးမှန်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဆိုတော့ဒီအမေရိကန်ရဲ့ခုနကိုကွန်ဆန်လည်းပြောသလိုစစ်ကောင်စီကလည်းပဲသုံးသပ်ထားသလိုဟလာအမေရိကန်က Indo Pacific ဒေသကိုအာယုံဆိုင်လာတဲ့ Indo Pacific ဒေသဘက်ကိုလှည့်လာတယ်ဦးစားပေးလာတယ်အလေးထားစဉ်းစားလာတယ်ဆိုတဲ့ကိစ္စကမြန်မာပြည်အတွက်ဘယ်လိုများအကျိုးသက်ရောက်စရာရှိလို့လဲကိုကွန်ဆန်ကိုကွန်ဆန်တို့ကဘယ်လိုအဲ့ဒီအပေါ်မှာသုံးသပ်ထားပါလဲ
မြန်မာပြည်အတွက်အမတန်ကိုအကျိုးတက်ရောက်မှုရှိပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီတရုတ်ပြည်ရဲ့အင်အားလို့ပြောရမယ်ဆိုတော့ Belt and Road Initiative ကအင်အားတစ်ခုပါ။ဒီ Belt and Road Initiative ဆိုရဟာပေါ့နော် BRI ပေါ့။ဒီပိုလာမအဲခေတ္တပိုလာမဒီ policy ကိုပေါ်ဆောင်တဲ့အခြေအနေမှာတကယ်ကိုအခရာကျတဲ့ဒေတာနဲ့နိုင်ငံထဲမှာပမာပြီးပါပါတယ်။ပမာပြီးပါတယ်ဆိုတော့ဒီဒီတရုတ်ပြည်နဲ့ပတ်သက်မှာလှုပ်လာတဲ့ policy မှာမြန်မာပြည်နဲ့တိုက်ရိုက်တိုက်ဆိုင်မှုရှိပါတယ်။ဒီတရုတ်ပြည်အတွက်ရောသူတို့တရုတ်ပြည်ရဲ့အဓိကကဏ္ဍ policy ထဲမှာရောဒီသမုတ်တရားနှစ်ခုပေါ့နော်ပင်လယ်နှစ်ခု policy ရှိပါတယ်။ဒီထဲမှာပင်လယ်နှစ်ခုဆိုတဲ့ဟာမှာဒီ Indian Ocean ဘက်ထွက်ပေါ်ကထွက်ပေါက်ကသူတို့ဒီမြန်မာပြည်တစ်ခုပဲပါတာပေါ့။ဒီပုံစံရှိရဆိုတော့သူတို့တရုတ်ပြည်မှာနဲ့အမေရိကရဲ့ဖြစ်တဲ့ policy ကမြန်မာပြည်မှာတက်ရောက်မှုအင်မတန်ကြီးမားပါတယ်လို့ကျွန်တော်ဒီဟာယူဆသူတို့အမြင်ရှိပါတယ်။
ဟုတ်ကဲ့ဆိုတော့ဗိုလ်ချုပ်စောမင်းထွန်းကလည်းပဲ NDA ဥပဒေကိုအထူးတလဲပေါ့နော်ခေါ်ပြပြီးတော့ပြောသွားတယ်ဆိုတော့ NDA ဥပဒေကမြန်မာနိုင်ငံမှာလက်ရှိအာဏာသိမ်းထားတဲ့စစ်တပ်ကအာဏာသိမ်းထားတဲ့အခြေအနေစစ်တပ်အာဏာသိမ်းထားကိုစန့်ကျင်နေတဲ့အင်အားစုတွေအတွက် NDA ဥပဒေကဘယ်လောက်များအထောက်အကူပြုစရာဖြစ်တယ်လို့ကိုကုံဆန်းတို့ကယူဆထားပါလဲခင်ဗျာ။
အကြီးကြီးကအခန်း65 30မှာပါပါတယ်ပြင်ဆင်ချက်အခန်းပေါ့နော်အဲ့မှာတင်ကိုဒီ NUG ဆိုတာမြို့သားတီသူဒီ unit national unity government ကိုနာမည်ကိုခေါ်ပြီးမှရေးသားရှိပါတယ်နောက်တစ်ခုကဒီ democracy နဲ့ပတ်သက်ပြီးမှပြောင်းလဲလာမှုကိုတုံးတက်ဖို့ဘယ်လိုပြီးမှဒီ democracy အားစုကိုအထောက်အကူပြုနိုင်မလဲဘယ်လိုကိုဒီအင်အားကောင်းအောင်ပြုလုပ်မလဲဆိုတဲ့ဟာကိုပါတယ်အဲဘယ်လိုအကူညီပေးနိုင်မလဲပေါ့နော်နောက်တစ်ခုကဒီဟာကိုရက်တတ်မှတ်မှုရှိတယ်အဲ့ဒါအင်မတန်အရေးကြီးတဲ့အချက်ပါရက်60ရက်55ရက်ထက်ပါတယ်55ရက်60လောက်ကြည့်ပါဒီရက်အတွင်းမှာ policy တကယ်ကိုမြန်မာပြည်နဲ့ပတ်သက်တဲ့ policy တကူထွက်လာဖို့အတွက်လွှတ်တော်နဲ့တိုင်ပင်ဖို့အတွက်ရှိပါတယ်နောက်တစ်ခုကမြန်မာပြည်ကိုကူညီဖို့ငွေပေါ့နော်လွန်ခဲ့တဲ့ကာလမှာ136တန်းရှိရကနေတန်း220ကိုပြန်ဘတ်ဂျက်ထားပါတယ်တန်း50ကိုပို့ပြီးမှလုပ်ပေးရရှိပါတယ်နောက်တစ်ခုကဒီပို့အရေးကျလူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်ပြီးမှဒီဟာကိုအာပြန်ပြီးမှအာဘယ်လိုခေါ်မလဲအာ designation ဆိုတဲ့ဟာနာမည်တပ်ပြီးမှဒီလူမျိုးတုံးတပ်ဖြတ်မှုကိုအမေရိကန်နိုင်ငံကပြန်ပြီးတော့အာတရားဝင်ကြေညာဖို့ကိစ္စတွေရောပါတဲ့ဟာတွေရှိပါတယ်။ဒီဟာတွေကစစ်တပ်ကိုအင်မတန်ကိုချိန်ချောက်မှုရှိပါတယ်။အဲကြောင့်ပို့ချုပ်စော်မင်းထွန်းရောဒီဟာနဲ့ပတ်သက်ပြီးမှသူကအကျယ်တပွင့်ပြန်မှရှင်းနေမှုပြုလုပ်ခဲ့တယ်လို့ကျွန်တော်ယူဆမိပါတယ်ဗျာ
။ Okay. ဆိုတော့ American မှာမြန်မာအရေးနဲ့ပတ်သက်ပြီးတော့ဆိုရင်တကယ်ဟာလားတောက်လျှောက်ဟိုတိလာကြတာလူပြောများတာက Burma Act မြန်မာအကျဉ်းခွင် Burma Act ပေါ့နော်။ဘာမဲ့ဥပဒေဆိုပြီးတော့တည်လာ။အခုကတော့ NDA ဥပဒေထဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့နောက်ထပ်ဖြည့်ဆွတ်ပြီးတော့မှပါလာတဲ့ဟာဂျာပြတ်ဝင်လာတာပေါ့။ဆိုတော့ဘာမဲ့ကဘယ်အချိန်တွေရောက်နေလဲကိုကုံဆန်။ဘာမဲ့ကကောကြာကောကြာလာအောင်ပါလား။ကြာလာရင်ကောကိုကုံဆန်တို့လှုပ်ရှားမှုတွေတကယ်ပဲအထောက်အကူဖြစ်မှာလားခင်ဗျ။ဟု
တ်ကဲ့ကြာလာဖို့အချိန်တွေရှိဘယ်လိုခေါ်မလဲဒီအောက်လွတ်တော်မှာတော့ဖြတ်ပြီးတာပေါ့နော်ဆုံးဖြတ်ပြီးတာ။အထက်လွတ်တော်ဘက်ကနေပြီးတော့ Republican ဘက်ကနေထောက်ခံမှုမဲတမဲပဲလို့ပါတယ်။ဒီထောက်ခံမှုရပြီဆိုတော့ဒီတရားဥပဒေလိုမျိုးဥပဒေလိုမျိုးဖြစ်လာမှာပါ။အဲ့တော့ကျွန်တော်ဘက်မှာရောဒီဟာကိုထောက်ခံဖို့အတွက်အဲချင်းကနေတဲ့လွတ်တော်အထက်လွတ်တော်မှတ်တွေရှိပါတယ်။ဖြစ်လာမယ်လို့ရောကျွန်တော်ယုံကြည်ပါတယ်။အခုအချိန်ကဒီ Burma Act ကလည်းရှင်းနေသေးပါတယ
်။
ဒီနေတဲ့ bill မဟုတ်ပါဘူး။အဲ့တော့ကျွန်တော်ဒီထောက်ခံမဲ့ရနိုင်တဲ့လွတ်တော်မှတ်တင်တဲ့ရဆက်သွယ်မှုတွေရှိစာလုပ်တဲ့ဟာတွေရှိတယ်။တချို့ amendment တွေလုပ်ဆရာရှိတဲ့ဟာရှိပါတယ်။ဒီ Burma Act ကအခုဒီကျွန်တော်ရဲ့ဒီအာဏာသိမ်းတဲ့နောက်ပိုင်းရေးထားတဲ့ဟာမဟုတ်ဘူးဆိုတော့တချို့ကိစ္စတွေကတဟဇာတာမဲ့ဖြစ်တဲ့ဟာတွေရှိပါတယ်။ဥပမာ NCA လိုမျိုးတွေပေါ့နော
်။
Nationwide Ceasefire Agreement လိုမျိုးနဲ့ကိစ္စတွေဆိုရင်ကျွန်တော်နဲ့ဟတ်ဆက်မှုမရှိဘူးတင့်တော်မှုရောမရှိဘူးဆိုတာဒီဟာတွေဖြုတ်ဖို့အတွက်တချို့ကျွန်တော်တို့ပြန်ပြထားဒီပြုတ်ပြင်ဖို့အတွက်မုံမှန်ဖို့အတွက်တချို့ကျွန်တော်တို့ပြန်တိုက်တွန်းဖို့ဟာတွေရှိပါတယ်။နောက်ဒီဒီမိုကရေစီတခုပဲမဟုတ်ဘူးဖက်ဒရယ်ဆိုတဲ့အသုံးအနှုန်းတွေတွန်းဖို့အတွက်ကျွန်တော်တို့ပြန်တိုက်တွန်းဖို့ရှိပါတယ်
။
ဒီဟာတွေပြင်ဆင်ပြီးပြီဆိုရင်ကတော့ ကျွန်တော်ဘက်ဒီအတိကတော့ Republican ဘက်ကနေပြီးတော့အာထောက်ခံမယ်တခုပဲလို့ပါတယ်အဲ့အတွက်ရောဖြစ်လာနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့ပုံစံဟလာမြန်မာနိုင်ငံကအခုချိန်အခုဆိုမြန်မာလူထုကအင်မတန်ကိုဒုက္ခဆင်းရဲရောက်နေတယ်လို့ပြောရပါဘောနော်ပုံစံတို့ရဲ့ခင်မြေအပြင်ကိုဟလာငကိုယ်တော့ကပြိပခါတွေကြီးမားခဲ့တဲ့ဒေသတွေအပြင်ကိုနောက်ထပ်ပြိပခါတွေအရင်တုန်းကပြိပခါမရှိခဲ့ဘဲနဲ့အခုမှပြိပခါဖြစ်လာပြီးတော့ဘေးဒုက္ခရောက်နေတဲ့လူထုတွေအများကြီးပို့ပြီးတော့တိုးလာပါတယ်ဒီလူထုတွေရဲ့ဟလာဘေးဒုက္ခတွေတက်တာအောင်ရော့ပါအောင်နောက်ဆုံးပျောက်ကင်းသွားပြီးတော့မြန်မာနိုင်ငံကတည်ငြိမ်အေးချမ်းတဲ့အခြေအနေရောက်အောင်ကိုယ်ကံစံတို့ပြည်ပမှာလှုပ်ရှားနေကြတဲ့လူတွေဟဲ့လားနိုင်ငံတကာကအားပေးနေကြတဲ့နိုင်ငံတွေနေနဲ့တိတိပို့ပြီးတော့ဘာများလုပ်နိုင်အောင်မယ်လို့ကိုကံစံကျူးစပါတယ်ခင်ဗျာ
ဟုတ်ကဲ့တိတိပို့လုပ်နိုင်တာအဒီ NUG ကိုတရားဝင်အစိုးရတံတန်းဖြစ်သွားနိုင်တဲ့အခြေအနေပေါ့နော်အဲ NUG ကိုအစိုးရပါဆိုရက်တတ်မှတ်ချက်ရသွားရင်တော့အောင်မြင်မှုကြီးကြီးမားမားရမှာပါနောက်စိတ်ဓာတ်မချဖို့ကလည်းကျွန်တော်တိုက်တွန်းချင်တာကခုနပြောတဲ့ဒီကျွန်တော်ဒီ NDA မှာဆိုရင်ရော NUG ကိုအစိုးရဖြစ်နိုင်မဲ့လမ်းကြောင်းတွေပေါ်ထားပေးတဲ့ပုံစံတွေတွေ့ရပါတယ်။နောက်တစ်ခုကအခု Burma Act မှာရော NUG ကိုအစိုးရတန်းဖြစ်နေတဲ့ဟာကိုအဲပဲရောက်လာအောင်ပေါ့နော်။ကူညီပေးမဲ့ဒီအခန်းကဏ္ဍတွေရှိပါတယ်။အဲ့တော့ဒီအစိုးရသာဖြစ်လာတဲ့နိုင်ငံတကာကနေအစိုးရလို့ဒါသတ်မှတ်မှုရပြီဆိုကျွန်တော်ပြည်သူလူထုတွေအင်မတန်ကိုစိုးရင်ပြီးမှပြည်သူလူထုတွေအင်မတန်လိုလားတဲ့ဒီတခြားဒီလိုတဲ့ပစ္စည်းတွေဥစ္စာတွေပေါ့နော်ပစ္စည်းတွေဘာတွေဒီနဲ့ကိစ္စနဲ့ပတ်သက်မှရောအလျို့ရောက်ကြတာအကုန်လုံးအဆင်ပြေသွားမယ်လို့ကျွန်တော်ယုံကြည်ပါတယ
်။ဟုတ်ကဲ့ပါကိုကုံစန်းအခုလိုပြည့်စုံပြည့်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
။ကျွန်တော်ကျေးဇူးတင်ပါတယ်ကိုကျော်သိန်း
ကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့အင်္ဂါညစကားဝိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။တင်းနှင်းကနေနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ View American တိုင်းအင်္ဂါညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့အင်္ဂါညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုဥတ္တမောင်တန်းကပြောပြပေးပါအောင်မယ်ခင်ဗျာ
။ဒီမနက်ကမှလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခကြောင့်ဖြစ်ပေါ်လာတဲ့စာနာမှုဆိုင်ရာအခက်အခဲတွေပြည်လည်ရေးအတွက်ကုလသမဂ္ဂအထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်ဖို့ဝန်ကြီးချုပ်ဗိုလ်ချုပ်ကြီးပရယုတ်ချောင်းအိုချာကကတိကဝတ်ပြုလိုက်ကြောင်းထိုင်းရှိုးကပြောခွင့်ရပုဂ္ဂိုလ်သနကွန်ဝန်ဘွန်ကွန်ချနာကပြောဆိုချက်ကိုကိုးကားပြီးဘန်ကောက်ပို့သတင်းစာကဒီကနေ့ရေးသားလိုက်ပါတယ်။ဆာဗီးယားနိုင်ငံဟာနိုင်ငံတကာအတိုက်ဝင်းကိုကတိကဝတ်ပြုထားတဲ့အတိုင်းမြန်မာစစ်တပ်ကိုလက်နက်ရောင်းချခြင်းရှိမရှိဘာမကံမေးဖို့ UK ဖွဲ့ကမေးခွန်းထုတ်လိုက်ပါတယ်မြန်မာစစ်တပ်ကိုဆာဗီးယားကလက်နက်ရောင်းချနေသလားလို့ခေါင်းစဉ်ပေးထားတဲ့မူဝါဒဆရာဆန္ဒဆောင်မှာအဲ့ဒီလိုမေးလိုက်တာပါမြန်မာနိုင်ငံပေါ်ဥရောပသမဂ္ဂရဲ့သဘောထားညင်ညာချက်ကိုလည်းဆာဗီးယားနိုင်ငံကလက်မှတ်ရေးထိုးထားတယ်လို့မြန်မာစစ်တပ်ကိုလက်နက်ထောက်ပံ့မရောင်းချရေးကုလသမဂ္ဂထွေးညီလာခံရဲ့ဆုံးဖြတ်ချက်ကိုလည်း2022ခုနှစ်ဇွန်လမှာထောက်ခံခဲ့ပါတယ်တရုတ်နိုင်ငံကဘူတန်နိုင်ငံနယ်စပ်မှာကြေးရွာသစ်တွေတည်ဆောက်တာနဲ့ရွှေပြောင်းနေထိုင်မှုအသစ်တွေပြုလုပ်လာနေတာကြောင့်နယ်မြေပိုင်ဆိုင်မှုအငင်းပွားတဲ့ကိစ္စတွေဖြစ်ပေါ်နေပါတယ်။ဘူတာနိုင်ငံဟာတရုတ်နဲ့အိန္ဒိယနိုင်ငံကြားမှာရှိနေတဲ့နိုင်ငံငယ်လေးဖြစ်ပါတယ်။အိန္ဒိယနယ်စပ်မှာလိုပဲဘူတာနဲ့နယ်မြေချင်းထိစပ်နေတဲ့ကီလိုမီတာ489ရှည်လျားတဲ့ဒေသချောင်းမှာတရုတ်ဘက်ကရွှေပြောင်းနေထိုင်မှုအသစ်တွေပြုလုပ်လာနေတာပါ။ဒုံးကြီးရဲ့တိကျစွာပြစ်ခတ်နိုင်ရည်ကိုစမ်းလို့တဲ့အတွက်တနင်္လာနေ့ကတာတိုပြစ်ပရိဒတ်နီးပြူဟာဒုံးကြီးနှစ်ဆင့်ကိုပြုတ်လုခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားကအင်္ဂါနေ့ကထပ်မံရှင်းလင်းပြောကြားလိုက်ပါတယ
်အင်္ဂါညအတွက်နောက်ဆုံးရရှိထားတဲ့သတင်းချင်းချုပ်ကိုဥတ္တမောင်တန်းကတင်ပြပေးကြတာပါခင်ဗျာဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကတော့အလိမ့်မှာဖြစ်ပြီးတော့စက်ပန်းဆိုင်ရာနဲ့ရုပ်ပန်းဆိုင်ရာအင်ဂျင်နီယာတွေကတော့ချန်ရှောက်ကောင်းနဲ့ PJ Elliot တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇုံဝင်လိုက်ပါခင်ဗျာ View American အတန်ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်တော်ရရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းဝေးပြီးတော့လူဝင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.